to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဒီဇင်ဘာလ3ရက်စနေနေ့ညဘက်အတွက် VOA မြန်မာပိုင်းစီစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မဆုမြတ်ပါပါရှင်အခုညဘက်အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်ကတော့ဝင်းမင်းပါမက်ကင်ပြူထွေးနေတဲ့ဒီနေ့ထိတဲ့ရောက်သတင်းတွေကိုပြောပြပေးပါပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ရုရှားကယူကရိန်းမြို့တစ်မြို့ကိုဝိုင်းဖို့ပြင်နေပုံရချိန်မှာယူကရိန်းကတော့ပြန်သိမ်းထားတဲ့မြို့ကိုရှာရီဝင်ခွင့်ထိရှော့ပေးလိုက်ပါတယ်ရုရှားရင်းနှီးစည်း EU ဥရောပသမဂ္ဂကဈေးဖြတ်လိုက်တာကိုယူကရိန်းကကြိုဆိုပေမဲ့ထပ်ရှော့ပေးဖို့တောင်းဆိုလိုက်ပါတယ်တရုတ်မှာတော့ကိုဗစ်ထိန်းချုပ်မှုဆန့်ကျင်ဆန္ဒပြပွဲတွေဖြစ်လာပြီးဖြေရှော့မှုတွေဆက်လုပ်လာနေပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမစစ်မြန်ဝင်ရယ
်သတင်းဆောင်မတွေကြရင်တော့ဒီမြန်မာနိုင်ငံမှာစင်ရဲရင်းနဲ့နေတဲ့မိသားစုတွေကခလေးငယ်တွေသူများအိမ်ကြီးမှာအလုသွားလုပ်တဲ့အခါမှာနှိပ်စက်ခံရမှုကြုံရတဲ့သူတွေမနည်းလာပါဘူး
ကလေးမကြီးရတော့တာညိုနဲ့ခိုးချီတဲ့တာညိုနဲ့သူ့ကိုချေပြီးတော့တဲ့လက်ကိုဆွဲပြီးတော့တဲ့ဒိတ်ခါတဲ့ဒိတ်ခါနှစ်ယောက်ချင်းမဟုတ်ဘူးတဲ့သုံးယောက်သုံးယောက်ဒိတ်ခါတဲ့
အခုလိုမျိုးဒီအဲ့အကူတွေအဖြစ်ကိုအလုံးလုံးနေကြရတဲ့ကလေးငယ်တွေအနိုင်ချင်းနှိပ်ဆက်ခံရတဲ့အခါဥပဒေကြောင့်ကနေဘလို့ဆောင်ရွက်နိုင်တယ်လဲဆိုတာကိုတို့အတအစီအစဉ်မှာသိရမှာဖြစ်ပါတယ်။တခါဒီနိုင်ငံရေးစည်ရေးကြအန်ရရှိလာတဲ့မြန်မာနိုင်ငံကရင်ကျေးမှုအမွေအနှစ်တွေအကြောင်းသုံးသပ်ဆွေးနွေးထားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်တခါတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းစုစည်းချက်တွေကိုလည်းအခုညအစီအစဉ်မှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့မြန်မာနဲ့နိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့ဒီနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မက်ခင်ဖြူထွေးတို့အကြည့်ပေးကြပါမယ်ရှင
်ရုရှားအနေနဲ့ယူကရိန်းဒေါနက်စ်မြို့တစ်ခုကိုဝိုင်းဖို့ပြင်နေပုံရချိန်မှာယူကရိန်းဘက်ကတော့ရုရှားလက်ကနေပြန်သိမ်းထားတဲ့ခါဆန်မြို့အဝင်ကိုယာယီဖြေလျှောက်ပေးလိုက်ပါပြီရုရှားအနေနဲ့ယူကရိန်းရှေ့ပိုင်းရှိဒေါနက်စ်အိုဘလတ်ဒေသကဘတ်မုတ်မြို့ကိုဝိုင်းထဖို့အစီအစဉ်ဆွဲနေပုံရတယ်လို့ပြည်ထောင်ကာကွယ်ဝန်ကြီးဌာနကဒီနေ့ပြောလိုက်ပါတယ်ပြည်ထောင်ကာကွယ်ဝန်ကြီးဌာနကထောက်လိုင်းနောက်ဆုံးသတင်းတွေကိုနေ့စဉ်အင်တာနက် Twitter ကနေထုတ်ပြန်ပေးရမှာအခုဘတ်မုတ်မြို့ကိုတင်းနိုင်ရင်တောင်ရုရှားအတွက်စစ်ရေးရသိအကျိုးမရှိပဲနိုင်ငံရေးပြရုပ်တသက်သာဖြစ်လိမ့်မယ်လို့ထောက်ပြထားပါတယ်အခုလိုချိန်မှာယူကရိန်းဘက်ကတော့နိုင်ငံတောင်ပိုင်းမှာရုရှားလက်ထက်ကပြန်သိမ်းထားတဲ့ခါဆန်မြို့တဲကိုရုရှားထိန်းထားတဲ့ဘက်ကမြစ်ကိုဖျက်ကူးပြီးဝင်ရောက်လာမှုတွေကိုဒီနေ့ကနေစပြီးတနင်္လာနေ့ထိစခွင့်ပြုလိုက်ပါပြီယူကရိန်းရဲ့ခါဆန်ဒေသခံရာရှိတွေကဒနီပရိုမြစ်ရဲ့အရှိတ်ဘက်ခြမ်းကရုရှားဆက်ထိန်းထားတဲ့ဒေသကနေယူကရိန်းနိုင်ငံသားတွေပြန်ရွှေ့လာမှာကိုအကူအညီပေးနေတယ်အကြောင်းကတိုက်ပွဲတွေပြင်းထန်လာနိုင်ခြေရှိလို့ဖြစ်တယ်လို့ဆိုပါတယ်ဒေသခံအုပ်ချုပ်ရေးမှူးယာရိုစလက်ယန်ထရူစ်ဖီကလည်းနေ့ဘက်ချိန်တွေမှာရုရှားထိန်းထားတဲ့ဒနီပရိုမြစ်တစ်ဖက်ကန်ရွာတွေကနေမြစ်နောက်ဘက်ခြမ်းယူကရိန်းပြန်သိမ်းဒေသကသတ်မှတ်ထားတဲ့နေရာတွေကိုကူလာဖို့အရင်ပိတ်ထားတာကိုအခုယာယီပြန်ဖွင့်ပေးလိုက်ပြီလို့ဆိုပါတယ်။ယူကရိန်းတပ်တွေအနေနဲ့ဒနီပရိုမြစ်နောက်ဘက်ကမှရှိတဲ့ခါဆန်မြို့ကြီးကိုပြီးခဲ့တဲ့နိုဝင်ဘာ17ရက်နေ့ကပြန်သိမ်းလာခဲ့ပေမဲ့ဒီမြစ်ရှေ့ဘက်ခြမ်းမှာရှိတဲ့ဂျန်နက်ဒေသတွေကတော့ရုရှားတပ်တွေကဆက်ထိန်းလာခဲ့ကလက်နက်ကြီးတွေနဲ့ဆက်ပစ်နေပြီးအရသားတွေတည်ချေနေရတယ်လို့ယူကရိန်းယာရှိတွေကဆက်ပြောခဲ့ပါတယ်ခင်ဗျ။
ရုရှားကိုစီးပွားရေးအရာပို့ပြီးတော့အထင်အောင်ရုရှားကနေဝယ်ယူတဲ့ရေနံစိမ်းတစ်စီကိုဒေါ်လာ30ထက်ပိုပြီးပေးမှုဝယ်တင်မှုလို့ယူကရိန်းတမရရဲ့အကြီးအကဲအကြံပေးကဒီကနေ့ပြောဆိုလိုက်ပါတယ်။ရုရှားရဲ့ရေနံစိမ်းတစ်စီကိုဒေါ်လာ60ထက်မပိုဘဲသတ်မှတ်ဝယ်ယူသွားဖို့ကမ္ဘာစံမှုအရာကြီး G7 နိုင်ငံတွေနဲ့ဩစတြေးလျနိုင်ငံတို့မနေ့တောက်ကြနေတုန်းကသဘောတူခဲ့ကြတာနဲ့ပတ်သက်ပြီးတော့တိကျချော့ချသတ်မှတ်တဲ့ဆိုပြီးယူကရိန်းကပြောပါတယ်။ရုရှားရေနံစိမ်းတစ်စီကိုဈေးကွက်ပေါက်ဈေးထက်900ခန့်နှုန်းလောက်လျှော့ပြီးဒေါ်လာ60အထိပဲပေးဖို့ EU ဥရောပသမဂ္ဂမှာမနေ့ကသဘောတူညီမှုရယူခဲ့ပြီးတဲ့နောက် G7 အဖွဲ့ဝင်နိုင်ငံတွေနဲ့ဩစတြေးလျကလည်းအလားတူသဘောတူခဲ့တာပါဒီသဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုကလည်းကြိုးဆိုပါတယ် EU ရဲ့သဘောတူညီချက်ဟာယူကရိန်းကိုစစ်ဆင်နေတဲ့ရုရှားရဲ့ဝင်ငွေတွေကိုကန့်တတ်ရာကျနိုင်ပြီးစစ်လက်နက်ပစ္စည်းကုန်ကားစရိတ်မတက်နိုင်တော့တဲ့အခြေအနေကိုရောက်အောင်အပြစ်မဲ့ယူကရိန်းပြည်သူတွေတပ်ဖြတ်နေတာတွေကိုရပ်တန့်အောင်ကြိုးပမ်းတဲ့နေရာမှာအထောက်အကူဖြစ်စေလိမ့်မယ်လို့အမေရိကန်သမ္မတအင်ဂျီတော်ကပြောပါတယ်ရုရှားကတော့သူ့ရဲ့ရေနံစိမ်းတင်ပို့မှုတွေကိုအနောက်နိုင်ငံတွေကအခုလိုဈေးဖြတ်တာဟာအန္တရာယ်များတဲ့လုပ်ရည်လို့ပြောဆိုကန့်ကွက်ထားပြီးတော့အချိန်ထဲမှာလည်းရုရှားအတွက်ကတော့တခြားဝယ်လိုသူတွေနဲ့ထုတ်လုပ်မှုတွေကိုပုံမှန်အတိုင်းဆက်လုပ်သွားမယ်လို့ဒီနေ့တုံ့ပြန်ပါတယ်ရုရှားနိုင်ငံရဲ့စီးပွားရေးဟာယူကရိန်းကျူးကျော်ဆစ်ဆားခဲ့တဲ့2022ခုနှစ်အတွင်းမှာပဲဒီ300ဂိုင်းလုံးကျဆင်းသွားခဲ့တယ်လို့လာမဲ့ဒီ2023ခုနှစ်ကျရင်နောက်ထပ်1.5ဂိုင်းလုံးထပ်ပြီးတော့ကျဆင်းနိုင်တယ်လို့ရိုက်တာသတင်းဌာနကကောက်ယူတဲ့လူထုစစ်တမ်းမှာဖော်ပြထားပါတယ်ရှင
်တရုတ်ကိုဗစ်ထိန်းချုပ်မှုပြင်းထန်လို့နဲ့ပေါ်ဆန္ဒပြပွဲတွေဖြစ်လာပြီး ပီကျင်းမြို့တော်အပါအဝင်နောက်ထပ်ဖြည့်ရှော့မှုတွေဆက်လုပ်လာနေပါတယ်။ပီကျင်းပြင်ဟောင်ကောင်နဲ့ချိတ်ဆက်ပြီးတဲ့နိုင်ငံရှိတောင်ပိုင်းကရှန်ဇန်မြို့မှာလည်းခီးသွွားတွေအနေနဲ့ COVID-19 ကင်းစင်ကြောင်းစစ်စစ်လက်မှတ်ပြရတာကိုဖြည့်ရှော့ပေးလိုက်ပြီလို့တရုတ်အရာရှိတွေကဒီနေ့ကြေညာလိုက်ပါတယ်။ဒါပေမဲ့ဈေးဆိုင်တွေနဲ့ဝန်ထမ်းကတော့ဒီလက်မှတ်ပြရပါသေးတယ်။တရုတ်မှာနေစဉ် COVID ပိုးသစ်တွေ့သူဒီနေ့အထိဆန်ချိန်တင်ဆက်မြင့်တက်နေချိန်အခုလိုအနိုင်ငယ်ဖြည့်ရှော့မှုတွေဖြစ်လာနေတာပါ။ဒါပေမဲ့သားစီရတဲ့ကြားကမြို့ကြီး20ကျော်ပါဝင်နိုင်ငံတော်ဝန်ကိုဗစ်ထိန်းချုပ်မှုဆန့်ကျင်ရေးဆန္ဒပြပွဲတွေနဲ့နောက်အင်တာနက်စင်ဆာဖြတ်တဲ့ကြားကအင်တာနက်ပေါ်ဝေဖန်တာတွေလည်းဆက်ဖြစ်လာနေတယ်လို့စောင့်ကြည့်သူတွေကဆိုပါတယ်။ဒီနေ့ပိုးတွေ့သူတက်က3,300ကျော်ရှိခဲ့ပြီးအများစု3,000နီးပါးကလက္ခဏာကိုလုံးဝမပြခဲ့ဘူးလို့တရုတ်ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ကမ္ဘာမှာကိုဗစ်ထိန်းချုပ်မှုတွေပြန်ဖွင့်လာချိန်မှာတရုတ်မှာဒီထိန်းချုပ်မှုတွေဆက်ပြင်းထန်နေတဲ့ပေါ်ပြည်သူတွေဒေါသထွက်ဆန္ဒပြလာခဲ့ရမှာမနေ့ကထွက်လာတဲ့ဗီဒီယိုထဲမှာလည်းကိုဗစ်ဆက်ဖြစ်ခဲ့တယ်လို့ယူဆထားတဲ့ဝူဟန်မြို့ကြီးမှာအတားအဆီးတွေကိုပါဖယ်ပြီးဆန္ဒပြခဲ့ကြတယ်လို့ Reuters သတင်းဌာနကဖော်ပြခဲ့ပါတယ်။အခုလိုချိန်မှာကိုဗစ်ထိန်းချုပ်မှုဖြစ်လျှော့တာတွေလှုပ်လာပေးတာအပြင်ဒီဆန္ဒပြသူတွေကနှုတ်ထွက်ပေးဖို့ပါတောင်းဆိုလာတဲ့တရုတ်သမ္မတရှီကျင်းပင်ဘက်ကလည်းဒီထိန်းချုပ်မှုတွေပေါ်ပြည်သူတွေစိတ်ပြက်လာတာကိုအတိအမှတ်ပြုတယ်လို့ပြောခဲ့ကြောင်းသူပြောခဲ့တာကိုကြားခဲ့တဲ့ EU ဥရောပသမဂ္ဂအရာရှိတွေကအမည်မဖော်ဘဲပြန်ပြောခဲ့ကြပါတယ်ခင်ဗျ။
တောင်ကိုရီးယားနိုင်ငံမှာကုန်တင် truck ကမောင်းသူတွေကိုဝင်းစီတင်ဆောင်ကတိုးပေးဖို့အတွက်အလုကထွက်ဆနပြကြတဲ့ truck ကားသမားတွေကိုမဖြစ်မနေအလုခွင့်ပြန်လာဖို့အစိုးရကဖိအားပေးတာကိုမကျေနပ်တဲ့အတွက်အလုသမားဖွဲ့စည်းတွေကိုကိုယ်စားပြုတဲ့ဆနပြသူတွေထောင်ထောင်ချီပြီးတော့ဒီကနေ့စိုးမြို့တော်မှာရှိတဲ့ဆနပြကြပါတယ်။သမရယုံဆက်ပြူရဲ့ Conservative Party ဟာအလို့သမားတွေကိုဖိနှိပ်နေပြီးလောင်စာဆီဆေးတွေတက်လို့ပိုးပြီးဆိုးလာနေတဲ့ကုန်တင်ကားမောင်းသူတွေရဲ့ခက်ခဲချမ်းတမ်းတဲ့အလုပ်ခွင်အခြေအနေနဲ့စားဝတ်နေရေးအကျပ်တဲတွေကိုလှစ်လူရှုနေတယ်လို့ဆန္ဒပြသူတွေကဆွဆွဲပြောဆိုပါတယ်။ဆန္ဒပြသူအများစုကကိုရီးယားအလို့သမားတမကအဖွဲ့ချုပ်အဖွဲ့ဝင်တွေဖြစ်ကြပြီးတော့ဒီနေ့ဆိုးမျိုးတော်ကလွှတ်တော်အဆောက်အဦအနီးဆန္ဒပြပွဲအတွင်းမှာရုံးရင်းဆန်ခတ်အခြေအနေဖြစ်ခဲ့တာမျိုးတော့မကြားသေးပါဘူး။အလုတ်ထွက်ဆန္ဒပြကြတဲ့ဗီလက်မြေတင်ကားမောင်းသူ 2,500 လောက်ကိုသူတို့ရဲ့လုပ်ရကနိုင်ငံစီးပွားရေးကိုထိခိုက်စေတယ်လို့ဆိုပြီးတော့မဖြစ်မနေအလုတ်ပြန်လာရမယ်ဆိုပြီးအစိုးရကအင်္ဂါနေ့တုန်းကအမိန့်ထုတ်ခဲ့တာပါဒီမိန့်ထုတ်ပြီးတဲ့နောက်ပိုင်းထရက်ကားမောင်းသူဗနရလောက်အလုတ်ခွင်ပြန်ဝင်နေကြတယ်ဆိုတော့အတိအကျမသိရပါဘူးအလုတ်သမားတမကတွေကတော့ကန့်ကွက်ဆန္ဒပြပွဲတွေဆက်ပြီးတော့လုပ်သွားမယ်လို့ကတိပြုပြောဆိုထားပါတယ်ရှင်
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19 kHz 15653ညလိုင်းဒိုမီတာ 25 kHz 11803ညလိုင်းဒိုမီတာ 32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA America အတန်းကစနေညသတင်းတွေကိုဆက်ပြောပြနေပါတယ်အမျိုးသမီးတွေပေါ်အကြမ်းဖက်မှုပပျောက်ရေးအမေရိကန်နိုင်ငံရောက်မြန်မာတွေဒီနေ့ဆန္ဒပြဖို့ရှိပါတယ်။ဝါရှင်တန်မြို့တော်မှာရှိတဲ့မြန်မာစစ်သက်ရုံးနဲ့အမေရိကန်အင်ပီရိုရှိတွေမှာအမေရိကန်တပ်ဖွဲ့ကအမျိုးသမီးရေးနဲ့မြန်မာရေးလှူရှားသူတွေစုဝေးပြီးမြန်မာစစ်တပ်ရဲ့အမျိုးသမီးနဲ့ကလေးငယ်တွေပေါ်အကြမ်းဖက်မှုတွေအဆုံးသတ်ရေးဆန္ဒပြတောင်းဆိုကြဖို့ရှိတာပါ။ပြီးခဲ့တဲ့ပတ်တောက်ချာနေ့နိုဝင်ဘာ25ရက်နေ့ကကြာရောက်ခဲ့တဲ့အမျိုးသမီးတွေပေါ်အကြမ်းဖက်မှုပပျောက်ရေးကမ္ဘာလုံးဆိုင်ရာအနေနဲ့ဒီလိုအကြမ်းဖက်မှုတွေပပျောက်ရေး16ရက်တာလှူရှားမှုတွေကိုမြန်မာပါဝင်ကဘာတဝန်းကမျိုးသမီးရေးလှုပ်ရှားသူတွေကျင်းပနေတဲ့အချိန်မှာအခုလိုချီတက်ဆန္ဒပြကြမှာပါဥရောပနဲ့အာရှနိုင်ငံတချို့မှလည်းလားလူလှုပ်ရှားမှုတွေကိုမြန်မာရေးလှုပ်ရှားသူတွေပူပေါင်းပြီးတော့လှုပ်ဆောင်နေကြပါတယ်အမေရိကန်အရှိတ်အချမ်းစံတော်ချိန်နေ့လယ်ပိုင်းကစလို့မြန်မာစစ်တပ်ရုံးရှိမှဆန္ဒပြကြမှာဖြစ်ပြီးအဲ့ဒီနောက်အမေရိကန်အင်ပီရိုရှိရာကိုလက်လျှောက်ချီတက်ကအခုလိုဆန္ဒပြပွဲတွေဆက်လုပ်သွားမယ်လို့ပွဲစီစဉ်သူတွေကပြောပါတယ်ခင်ဗျ
ရေဒါစနစ်နဲ့ဖမ်းလို့မမိနိုင်တဲ့နောက်ဆုံးပေါ်နှီးပညာအဆင့်မြင့်ကိုပြောင်နျူကလ িয়ার ဘုံးကျဲလျင်ကိုပြစ်ပေါင်းများစွာလှုပ်ဝက်တိစောက်ခဲ့ပြီးတဲ့နောက်မနေ့တောက်ကြနေ့မှာအမေရိကန်ဆွေရကပရမဆုံးချိန်မိဆက်လိုက်ပါတယ်။ဒီဘုံးကျဲလျင်ဟာတိုင်းပြည်ကိုကာကွယ်ဖို့အမေရိကန်ပြည်သူတွေရဲ့ခိုင်မာတဲ့စိတ်ပိုင်းဖြတ်မှုကိုဖော်ပြတဲ့ပြရုပ်တစ်ခုဖြစ်ပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြပွဲအတွင်းမှာပြောဆိုသွားပါတယ်
။ The B-21 Raider is the first strategic bomber in more than 3 decades.It is a testament to America's enduring advantages.
နှစ်ပေါင်း30ကျော်အတွင်းအမေရိကန်ရဲ့ပထမဆုံးမဟာဗျူဟာမြောက်ဘုံးကျဲလေယာဉ်ဖြစ်ပါတယ်။အမေရိကန်ရဲ့ကိုပိုင်အစွမ်းနဲ့စမ်းသစ်တီထွင်မှုတွေဘလောက်ရှည်တန်းရောက်နေတယ်လဲဆိုတာပြသလိုက်တာဖြစ်ပါတယ်။ဆိုပြီးတော့ဝင်းကြီးအော်စတင်ကပြောဆိုသွားတာပါ။အနာဂတ်မှာတရုတ်နဲ့ပြိပက္ခဖြစ်လာနိုင်တဲ့ဆိုရင်ချက်အပေါ်အမေရိကန်ရဲ့ပြင်ဆင်မှုတစ်စိတ်တစ်ပိုင်းအနေနဲ့ပင်လယ်ကွန်းစစ်ဌာနချုပ်ကဒီဘုံးကျဲလေယာဉ်တွေကိုထုတ်ပြလိုက်ကြလဲဖြစ်ပါတယ်။ B-21 radar လို့နာမည်ပေးထားတဲ့ဒီလေယာဉ်ဟာနှစ်ပေါင်း30ကျော်အတွင်းနောက်ဆုံးပေါ်အဆင့်မြင့်ဆုံးနည်းပညာတွေနဲ့အသစ်ထုတ်လုပ်တိုက်တဲ့အမေရိကန်ရဲ့ပထမဆုံးဗုံးကြဲလေယာဉ်ပါမနေ့တောက်ကြနေ့ကကယ်လီဖိုးနီးယားပြည်နယ်ဖမ်ဒဲမြို့မှာထိတ်ကြားထားသူတချို့သာပါတဲ့အခမ်းအနားအတွင်းအခုလိုပြသခဲ့တာဖြစ်ပါတယ်ဒီလေယာဉ်ကိုဗာဂျီးနီးယားပြည်နယ်အခြေဆိုင် Northrop Grumman Corporation ကထုတ်လုပ်တာဖြစ်ပြီးတော့ရှင်းနေထဲမှာပထမဆုံးအချိန်ပြန်တမ်းဖို့စီစဉ်ထားပါတယ်ရှင်
WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကကိုဗစ်ကြောင့်ပြီးခဲ့တဲ့အပတ်တစ်ပတ်ထဲမှာပဲလူ 8,500 ကျော်သေဆုံးနေရုံပဲလို့ပြောလိုက်ပါတယ်။ကိုဗစ်ဖြစ်တာ3နှစ်ထဲအထိဝင်လာချိန်မှာကာကွယ်ရေးနဲ့ကုသရေးအတွက်ဆေးဝါးအထောက်အကူတွေရလာပေမဲ့အခုလောက်ထိကမ္ဘာမှာဆက်သေဆုံးနေရတာကလက်မခံနိုင်စရာပါလို့ WHO ညွှန်ကြားမှုချုပ် Tedros Ghebreyesus ကဆက်ပြောပါတယ်။ညွှန်ချုပ် Ghebreyesus ကဆက်ပြီးကိုဗစ်ဆိုင်ရာစောင့်ကြည့်မှုတွေ၊စစ်ဆေးမှုတွေ၊မျိုးကွဲစိတ်သည့်စစ်ဆေးမှုတွေ၊ကာကွယ်ဆေးထိုးမှုတွေမှာလျှာချက်တွေဆက်ရှိနေတာကအဓိကပြဿနာပါလို့မနေ့ကထောက်ပြခဲ့ပါတယ်။အခုလိုလျှာချက်တွေဆက်ရှိနေတာကြောင့်ဒီတည်ဆုံရမှုဆက်များလာနေတာအပြင်ပြင်းထန်နေတဲ့နောက်ထပ်မျိုးကွဲစိတ်သည့်တွေဆက်ပေါ်နိုင်တဲ့အန္တရာယ်ရှိနေတယ်လို့သူကသတိပေးခဲ့ပါသေးတယ်
။ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားပွဲတွေရဲ့ရှုံးထွက်အဆင့်ပွဲတွေဒီနေ့မကြခင်အချိန်တိုင်းအတွင်းမှာပဲစတင်တော့မှာပါ။မြန်မာစံတော်ချိန်ည9:00ခွဲမှာစမယ်ပထမဆုံးပွဲကတော့အမေရိကန်နဲ့နယ်သာလန်အသင်းတို့ကစားကြမယ့်ပွဲပါ။အနိုင်ကမ်းမှုအသင့်ပြထားတယ်လို့အမေရိကန်အသင်းကပြောကြပြီးသူတို့ကိုအားပေးကြဖို့ Twitter လူမှုကွန်ရက်ပေါ်မှာရေးတင်ထားပါတယ်။အမေရိကန်အသင်းအတွက်အားထားရတဲ့ရှေ့တန်းတိုက်စစ်မှု Christian Pulisic တယောက်အီရန်ရဲ့ပွဲတော်ကဒဏ်ရာရခဲ့လို့ဒီပွဲမှာကစားနိုင်မှာမလားလို့စိုးရိမ်ခဲ့ကြပေမဲ့ဒီကနေ့ပွဲမှာသူဝင်ကစားမှာပါလို့အမေရိကန်ဘောလုံးအသင်းကတောက်ကြနေတော့ကတရားဝင်ထုတ်ပြန်ပါတယ်။2018ကမ္ဘာဖလားတုန်းကခြေစစ်ပွဲမှာအောင်ခဲ့တဲ့အမေရိကန်အသင်းဟာအခု2022ကမ္ဘာဖလားလူပွဲမှာရှုံးထွက်အဆင့်အထိရောက်လာတဲ့အတွက်လည်းအားတက်စရာဖြစ်နေတာပါ။မြန်မာစံတော်ချိန်တနင်္ဂနွေမနက်တနိုင်ခွဲကြရင်တော့အာဂျင်တီးနားနဲ့ဩစတြေးလျအသင်းတို့ကစားကြပါမယ်။မနက်ပြန်တနင်္ဂနွေနေ့မှာပဲပြင်သစ်နဲ့ပိုလန်၊အင်္ဂလန်နဲ့စင်နီဂေါအသင်းတွေလည်းကစားကြမှာပါ။အာရှအသင်းတွေကရှုံးထွက်အဆင့်တက်သွားတဲ့ဂျပန်နဲ့တောင်ကိုရီးယားအသင်းတွေကတော့တနင်္လာနေ့မှာကစားမှာဖြစ်ပြီးဂျပန်နဲ့ခရိုအေးရှား၊တောင်ကိုရီးယားနဲ့ဘရာဇီးတို့ကစားကြမှာပါရှင်။
ထိတ်တဲရောက်နောက်ဆုံးနိုင်ငံကသတင်းတွေကိုကိုဝင်းမင်းနဲ့မခင်ဖြူထွေးတို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ3ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါဗျ။လိုင်းတို19 25 32တို့ကနေထုတ်လွှင့်ပေးနေတာပါ။လိုင်းလက်မီတာ190ကနေလည်းဖမ်းယူနာဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့စကိုင်းတိုင်းရွှေဘိုခရိုင်ထဲမှာတိုက်ပွဲတွေဖြစ်နေတာမို့အန်ရရှိလာတဲ့ရှေးဟောင်းရင်ကျေးမှုအမွေအနှစ်တွေနဲ့ရင်ကျေးမှုဆိုင်ရာအခွင့်အရေးတွေအကြောင်းကိုတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာတင်ပြမှာဖြစ်ပါတယ်။တခါတစ်ပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းစူးစီးတင်ပြချက်တွေကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုအရင်ဆုံးကတော့ဒီခိုင်းစင်နှိပ်စက်ခံနေရတဲ့ဆင်းရဲချို့တိတဲ့ကလေးငယ်တွေအကြောင်းပြောပြချင်ပါတယ်။မြန်မာနိုင်ငံမှာဆင်းရဲနွမ်းပါတဲ့မိသားစုတွေကကလေးငယ်တော်တော်များများသူများစီမှာသွားပြီးတော့အလုပ်လုပ်နေကြရပါတယ်။အဲ့ဒီကလေးငယ်တွေထဲမှာလူမဆန်တဲ့အနိုင်ကျင့်နှိပ်စက်မှုခံနေကြရသူတွေလည်းရှိနေတဲ့အကြောင်းဒုအတန်အစီအစဉ်မှာတင်ပြထားပါတယ်ရှင
်။ကလေးမအကြီးကတော့ဒါမျိုးနဲ့ခိုးချီတဲ့ဒါမျိုးနဲ့သူ့ကိုချေပြီးတော့တဲ့လက်ကိုဆွဲပြီးတော့တဲ့ဒိတ်ခါတဲ့ကလေးတဲ့ကလေးမျိုးထိုးတဲ့လက်ကိုသူ့အမေကကနေနေတဲ့ရင်ဝါကိုချောတဲ့ကနေနေတဲ့
အကျွေးမဆက်နိုင်လို့ကိုယ်ကလေးကိုအလုရှင်စီမှာအပေါင်းပစ္စည်းလိုချခဲ့ရတဲ့ဆင်းရဲနွမ်းပါပြီ။အာနာပါဝါဆိုတာလည်းကင်းမဲ့နေတဲ့အခြေအနေကိုစိတ်ကူးကြည့်ပါ။ဒီအဖြစ်ပြက်ကမွန်ပြည်နယ်ကလင်မယားနှစ်ယောက်ကျုံးခဲ့ရတဲ့တကယ့်အဖြစ်ပြက်ပါ။ရိုင်းနှံနှိပ်စက်ခံထားရတဲ့သူတို့ကလေးတွေကိုပြန်တွေ့ရချိန်မှာတော့ထိတ်လန့်တုန်လှုပ်ခဲ့ကြရပါတယ်။အခုတော့သူတို့တွေတရားမျှတမှုရဖို့အဆုံးဖြတ်ထားကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေတို့ကတင်ဆက်ကြဖြစ်ပါရစေ။ဒို့အတန်ရဲ့ဒီတစ်ပတ်ဆောင်ပါကိုတော့ Mayfair Media ဖြစ်တဲ့ The Way Watch ကသတင်းတော့တွေကတင်ဆက်ကြပါရစေ။
ဥမုံနဲ့သူမင်းမဟာတင်းသားကြီးတိုက်ဒေသကြီးရေပြူမြို့နယ်ကန်းကောင်တောင်စွာကလာပါချန်အခုမှအစင်းချစ်အလုံသမားတွေအဖြစ်ပြီးခဲ့တဲ့နိုဝင်ဘာလလောက်တုန်းကစအလုံဝင်ခဲ့ကြပါတယ်သူတို့တမီ၄ယောက်နဲ့အတူဘာဘာချန်ရောက်ရောက်ချင်ပါပဲပိုက်ဆံပြသွားလို့ချန်မန်နေဂျာစီကနေပိုက်ဆံ၅သိချိခဲ့ရပါတယ်ပထမတော့အစင်းပြေလို့ရှိခဲ့ပါတယ်နေမယား၂ယောက်လို့အားခါခါတက်လာ၅သိဝင်ချင်ရပါတယ်ဒ ဒါပေမဲ့ကျမ်းမာရေးပြဿနာဖြစ်လာလို့ပိုက်ဆံမရှိနိုင်ခဲ့ကြပါဘူး။ဒီလိုနဲ့မိုးရာသီရောက်လာပြီးဘာဘာစိတ်ချတဲ့အလုပ်တွေရှာနာခဲ့ရပါတယ်။ဝင်ငွေလုံးဝမရှိတော့တဲ့ဦးမော်ဟာမန်နေဂျာစီကနေပိုက်ဆံချေခဲ့ရပြီးအခုတခါမှတော့အကျွေးက70သိန်းလောက်ထိရှိသွားပါပြီ။မိုးတွင်အလုပ်မရှိဘဲဒီချာမှာအခုတိုက်ဆက်နေရင်ကျွေးတွေထပ်တက်လာမှကိုဦးမော်စိုးရိမ်လာခဲ့ပါတယ်။ဒါကြောင့်မို့ဒီနေ့မေလ9လမှာသူမိသားစုနဲ့တူဇာတိမော်ပြည်နယ်ကိုပြန်ဖို့ဆုံးဖြတ်ခဲ့ပါတယ်။မွန်ပြည်နယ်မှာရဘာချာတန်ရှင်းလုံတမအလုရှာပြီးဝင်ငွေရလာရင်အကျွေးပြန်လဲဆနိုင်လိမ့်မယ်လို့သူမျှော်လင့်ထားခဲ့တာပါ။
Please
support me. ဒါပေမဲ့ရဘာချာမန်နေဂျာကဥမုံသမီးတွေကိုခေါ်သွားခွင့်မပြုခဲ့ပါဘူး
။ပြန်အားမှာသူကပြေးတော့ပေါ့ခလေးကိုမပြေးတဲ့တင်းကိုတခါတော့တင်းရဲတိုင်းမပြေးလို့ရဲ။ကျွန်တော်ကလည်းတခါမှအားမမပြေဘူးကကြောက်တော့အဆပ်ပဲစုမယ်ဆိုပြီးတော့အလုံးနေရည်တော့ကူအလုံးလုံးနေအလုံးဒီအလုံးလုံးနေရည်တော့ကူမိုးရဲအလုတ်ကမိုးရမြတဲ့ရောတော့အစင်ရန်ပတ်သက်ကအစီမပြေတော့ကူအချင်းစီချင်းချင်းအစီပြေလို့တစ်ထက်တမင်းတို့လာယူလိုက်ကြအောင်အဲ့လိုဖြစ်ပေါ်တာပဲကိုကြီ
းဒါကြောင့်အသက်73နှစ်အရွယ်မောင်ငူဝါပါဝင်အသက်3နှစ်6နှစ်နဲ့3နှစ်တမီးအရွယ်တမီး4ယောက်ကိုမိဘတို့ရဲ့အကျွေးအတွက်အပေါင်းပစ္စည်းလို့ထားခဲ့ရပါတော့တယ်ကလေးလေးယောက်ဟာချမ်းမန်နေဂျာရဲ့အိမ်မှာနေခဲ့ပါတယ်။ကလေးတွေဟာချမ်းမန်နေဂျာမိသားစုခိုက်တဲ့အလုပ်တွေကိုလုပ်ပေးရပြီးအဲ့ဒီအတွက်ငွေကြေးတစ်ပြားတစ်ချမ်းမှမရဘူးလို့မျက်မြင်တွေ့တဲ့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံရဲ့ကလေးတငယ်ခွင့်ရင်းများဆိုင်ရာဥပဒေမှာအသက်16နှစ်အောက်ကလေးတိုက်ကိုတရားဝင်အလုပ်လုပ်ခွင့်မပြုထားပါဘူး။ဒါပေမဲ့လည်းကလေး17ယောက်မှတယောက်ဟာကလေးလုပ်သားဝဲကြီးရဲ့ထဲကရုံးမထွက်နိုင်ဘူးလို့နိုင်ငံတကာလူ့သမားအဖွဲ့ CILO ကခံမှန်းထားပါတယ်။ TV ဆိုင်ရာလူ့ခွင့်ရေးဥပဒေမာလိုင်းမည်သည့်ပုံစံမျိုးနဲ့ဆိုအတင်းအာဓမ္မဒါမှမဟုတ်ကရိကဝတ်တွေနဲ့ချုပ်ထားပြီးခိုက်စေတာကိုတားမြစ်ထားပါတယ်။သို့တော်လည်းပဲလူဦးရေ40ရာခိုင်နှုန်းလောက်ဆင်းရဲမွတ်တွေမှုအညွန်ကြီးအောက်ရောက်နေတဲ့မြန်မာနိုင်ငံအတွက်ဒီလိုအခြေအနေကိုမိသားစုများစွာကြုံရနိုင်ပါတယ်။ဥမော်ရဲ့သမီးတွေကတော့ကန်ဆိုးခဲ့ကြပါတယ်။သူတို့ကအတင်းအာဓမ္မစေခိုက်ခံရတဲ့အပြင်ရင်းထက်နှိမ့်ဆက်တာပါခံခဲ့ရတာပါ။ကြောက်တောင်စွာရဲ့အုတ်ချုပ်ရှင်မှုကတော့ဒီအဖြစ်တွေရဲ့မျက်မြင်သက်သေတူဖြစ်ပါတယ်
။ကျွန်တော်တန်ရတာချင်းနေကြရရောတီးရရောကျွန်တော်
တန်ရတဲ့ချက်အနေထားအရရောကိုတို့လုံးနဲ့ရဲ့နေတာတွေရောအလုပ်ပစ်ထားရောရှိပါတယ်။သူတို့အေးနဲ့ကျွန်တော်တို့အေးကနည်းနည်းပဲလှမ်းတဲ့အခါကျတော့သူတို့အေးကလည်းလုံးလုံးချုံချုံကိုယ်တော်ကလည်းလိုလိုချုံချုံဆိုတော့အဲ့ဒီထဲမှာရိုက်နေမိဆက်တာတွေကတော့ရှိနေမှာပေါ့နော
်အခုနှစ်အော်တိုဘာလဒုတိယပတ်မှာတော့မောင်လို့ကတယောက်ထပ်မှန်အရိုက်ခံရပြီးမုမိတ်လဲတဲ့အထိဖြစ်ခဲ့လို့ရေပြူညွန့်တဲ့ဆေးရုံကတဆင်တဝဲဆေးရုံကြီးကိုပြောင်းရွှေ့ကူတာခဲရတာပါသူတို့တနည်းတွေကောင်းကောင်းမနေရဘူးဆိုတာကိုမိဘတို့ဒီတခါမှပရမဆုံးသီးခဲ့ကြရပြီးဆေးရုံကိုအပူတည်တည်ရောက်လာခဲ့ကြပါတယ်ရဘာချမ်းမန်နေဂျာမိသားစုကသူသမီးတွေကိုဘယ်လိုဆက်ဆံပြုမှုခဲ့ရဆိုတာကိုသိရတဲ့နောက်မှာတော့ဥမော်တယောက်ထိတ်နှက်လို့လှုပ်သွားခဲ့ပါတယ
်ခလေးမအကြီးကတော့ဒါညူနဲ့ခိုးချတဲ့ဒါညူနဲ့သူ့ကိုချေပြီးတော့တဲ့လက်ကိုဆွဲပြီးတော့တဲ့ဈိုက်ခါတဲ့ဈိုက်ခါနှစ်ယောက်ချင်းမဟုတ်ဘူးတဲ့သုံးယောက်သုံးယောက်ဈိုက်ခါတဲ့သူသမီးကလည်းသူသမီးကရိုက်တယ်တဲ့သူ့ဖေကလည်းရိုက်တယ်တဲ့သူသမီးကသလေးနဲ့သလေးမျက်ထိုးတယ်လက်ကိုသူ့အမေကတက်နေရတဲ့ရင်းဝါကိုချောလိုက်တက်နေရတဲ
့နောက်ပိုင်းမှာတော့ရေစခန်းမှာအမှုဖွဲ့တိုက်ကြားလိုက်လို့ရဘာချာမန်နေဂျာပါဝင်သူ့ဇနီးနဲ့သမီးဖြစ်သူကိုရတဖွဲ့ကဖမ်းဆီးခဲ့ပါတယ်သူတို့ကိုအာမခံနဲ့ပြန်လှောက်ပေးခဲ့ပေမဲ့နောက်တော့ပြန်ဖမ်းခဲ့ပါတယ်အမှုဖွဲ့အပြီးမှာမန်နေဂျာမိသားစုကသူ့ဇနီးကိုချေးချောက်ပြောဆိုသွားသေးတယ်လို့ဦးမော်ကဆိုပါတယ
်ဘယ်နေရာကတိုင်တာငိုနေလိုက်အောင်ပဲတဲ့သူကသူတို့ကကျွန်တော်ရေစခန်းသွားတဲ့အချိန်မှာဖေးဦးမှာသူကခလေးနဲ့နေနေတဲ့အချိန်မှာဖေးကားမှာလေကမောက်ဖေးကားမှာသူကပြအဆောက်ဆက်လာပြီးတော့ဒီလိုပညာပဲဘယ်လိုပဲအမိဖို့ပဲငါတော့ဝင်လိုက်သိမ့်မယ်အဲ့လိုပြောသွားတယ်ရဲ့သူကိုဆက်လေးနှစ်ဆောင်လာပြစ်ပေးပါတယ်တဲ့
လက်ရှိကစနစ်အနေထားအရာတရားရင်ဆိုင်ရာမှာဝင်များတရားနိုင်အနေထားရှိနေတဲ့အတွေ့ကျူးလွန်ခံရသူဖက်ကအထောက်ထားခိုက်ခိုက်ဆိုလိုပြင်ဆင်ထားတဲ့လို့တရားလွှတ်တော်ရှင်တယောက်ကပြောပါတယ
်ဒီဘက်ကိုအကြံပြုကျင်လာပေါ့နော်သုံးသန်းကျင်လာတဲ့အကြံပြုကျင်လာတာပါလဲဆိုရင် ဒီခိုင်နေလာတဲ့ဘက်ကကလေးတွေကနေပြီးတော့အထောက်ထားတွေခိုင်ခိုင်မောမောစူးစားပြီးတော့တရားရုံးမှာနေပြဖို့ကျွန်တော်အကြံပြုခြင်းပေါ့နော်ဆိုတော့သူကတရားစီရင်ရေးအစနေအရာကျွန်တော်တို့အောက်ရုံးတွေမှာကျွန်တော်တို့ကကလေးတွေနေဘက်ကဟိုနေတော့ပါရင်လည်းရှုံးနေကြကျွန်တော်တို့ကစီမင်းရုံးတွေကိုအယူခံမှုတို့ပြင်ဆင်မှုတို့တက်ခွင့်ရှိတာဖြစ်တဲ့အတွက်အောက်ရုံးတရုံးရဲ့အဆုံးဖြတ်ချက်ကဒီပြမဖြစ်သွားဘူးပေါ့နော်မဖြစ်သွားတဲ့အတွက်ကျွန်တော်တို့ကဟိုနေလာခဲ့မယ်ဆိုရင်ဟိုအောင်ယုံနေမှာဟိုအစီအမပြေတာမျိုးရှိခဲ့တယ်ဆိုရင်တော့ကျွန်တော်တို့ကအစီအမရုံတွေကိုကျွန်တော်တို့ကပြင်ဆင်မှုတွေအယူကနေတက်နိုင်ဖို့အတွက်အဲဘူလာရုံမှာဆက်စည်းတဲ့ခါကျတော့ကျွန်တော်တို့ကတက်တဲ့ခိုင်ခိုင်ပါပါနဲ့အဲပြီးတော့ဒီလိုမျိုးပေါ့နော်တက်တဲ့အထောက်ထားခိုင်ခိုင်ပါပါလူတက်တဲ့ပြင်ဆင်အထောက်ထားခိုင်ခိုင်ပါပါနဲ့အဲ့လိုမျိုးဒီပြောင်းဖို့တော့ကျွန်တော်အကြံပြုလုပ်ပြီးလည်းချက်ပြုကြည့်ပါတယ်ဟုတ်
ဒီအမှုကိုရက်စခန်းမှာအပြင်းထန်နာကျင်စေမှုရသောတကြီးဥပဒေပေါ်မှာ325326နဲ့ရက်စခန်းမှာအမှုဖွင့်ထားပါတယ်။အဲ့ဒီပုံမှန်အရာဆိုရင်ကျွန်းလွန်တယ်လို့ဆုံးဖြတ်ခံရရင်ထောင်တန်း9နှစ်အထိချမှတ်ခံရနိုင်တာပါ။အမှုကိုတရားရုံးကတော့တရားစွဲမတင်ရသေးပါဘူး။ဒီအမှုနဲ့ပတ်သက်ပြီးစစ်ကောင်စီကတင်းနေသားကြီးတိုက်ဆိုးရပြောရေးဆိုခွင့်ရှိသူစီဆက်သွယ်မေးမြန်းရမှာတော့အမှုကိစ္စအကြောင်းကြားသိထားပေမဲ့အသေးစိတ်ကိုတော့မသိရသေးပဲဥပဒေကြောင်းတိုက်ဆောင်ရွက်နေတယ်လို့ဆိုပါတယ်။လက်ရှိမှာတော့ဥမ္မော်တို့မိသားစုစောင်းနေရင်းနဲ့စစ်ကူတနေရသူတွေအတွက်ကြမ်းမာရေးကိစ္စတွေကိုကန့်ကောက်တောင်းရဖိုးကြီးကြောင်းတဲ့ရွာသူရွာသားတွေကကူညီပေးနေကြတာကိုဦးစင်းတပါကအခုလို့ရှင်းပြပါတယ်
။ဒီတော့ကလေးတွေကြမ်းမာရေးကောင်းမှုအရေးကြီးတာပဲသူတို့အဆင်ပြေဖို့ပေါ့နော်။နောက်ပြီးတော့ဒီအမှုမှလည်းပဲအမှန်တရားတိုင်းပေါ့နော်။အမှန်ကန်ကန်နဲ့ဖြစ်တာကိုပဲလူကျင်တယ်ပေါ့ဒါပဲဦးစင်းတို့ကပြောတာ
။ရှင်းနေငါဖို့ပိုက်ဆံဘယ်လိုရှားရမယ်ဆိုတာမသိသေးပေမဲ့သူသမီးတွေအတွက်တရားမျှတမှုရအောင်ယူဖို့ဥမ္မော်တယောက်ဆုံးဖြတ်ထားပါတယ
်။ကျွန်တော်ကဒီဘက်အကောင်လုံးဝဝင်တောင်းတယ်အခုဒီတောင်းပြီးတော့ကျွန်တော်ကိုသူ့ကိုထောင်မကြကြအောင်ချနေတယ်ကွာဒီကလေးကိုလည်းဖြစ်ပါဖြစ်လာကြည့်ပါအောင်။ကျွန်တော်လည်းကိုတခါမှအလုပ်လည်းမဖြစ်ဘူးကွာအတွေ့အကြုံလည်းမရှိဘူးကွာ။ကွာသူတို့ကကျွန်တော်ဥပဒေလမ်းကြောင်းအတိုင်းလေးမှန်မှန်ကန်ကန်လေးကိုကျွန်တော်ဘက်ကပါမဲ့လူတွေတွေကိုကျွန်တော်လိုတာပေါ့ကွယ်။ကျွန်တော်လည်းတခါမှလည်းအတွေ့အကြုံမရှိတဲ့အတွက်ကျွန်တော်ကပတ်သက်လည်းမရှိဘူးကိုအဲ့သူတို့ထိထိရရောက်ထောင်ကြအောင်ထောင်ကြပေးခြင်းလေကိုကကျွန်တော်သမီးတွေကုလို့ဖြစ်တဲ့ဖြစ်ရသူတို့ကျွလို့နဲ့အစ်ကိုသူတို့တူလန်းစင်နဲ့မမှန်ကန်ကန်လေးကျွန်တော်ဖြစ်ပေးခြင်းလေကို
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်ပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးအတန် Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ဟီဝန်တွေတို့ကပူးပေါင်းတင်ဆက်ထားဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
VOA မြန်မာပိုင်းကနေပြီးတော့စတေဒီညပဲအစီအစဉ်တွေကိုဆက်ပြီးတော့ထောက်လွှင့်ပေးနေပါရရှင်။ကမ္ဘာ့ဝင်နေဆိုင်ရာနိုင်ငံတကာသဘောတူညီချက်မှာစစ်ဖြစ်လာတဲ့အခါမှာကမ္ဘာ့ယဉ်ကျေးမှုအမွေအနှစ်ရှိတဲ့နေရာတွေကိုရှောင်ကြရမယ်လို့ပြဋ္ဌာန်းထားပါရယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေတဲ့အထက်မှာစကိုင်းတိုင်း၊ရွှေဘိုခရိုင်ဝက်လက်ဒေသလည်းပါဝင်ပါရယ်။ဝက်လက်နဲ့ရှစ်မိုင်ကျော်သာဝေးတဲ့ဟန်လင်းမြို့ဟောင်းကရှေးဟောင်းရင်ကျေးမှုအမွေနှစ်တွေအတွက်စစ်ပွဲတွေကြောင့်စိုးရိမ်စရာဖြစ်နေပါတယ်။ဒါကြောင့်နိုင်ငံရေးစစ်ပွဲရင်ကျေးမှုအမွေနှစ်တွေနဲ့ရင်ကျေးမှုဆိုင်ရာအခွင့်အရေးတွေအကြောင်းကိုဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှကျွမ်းကျင်သူပညာရှင်ဒေါအောင်မမျိုးနဲ့ဦးတပောင်တန်းမေးမြန်းပြီးတော့ဒုတိယပိုင်းအဖြစ်နဲ့တင်ဆက်ထားပါတယ်ရှင်။
ဒီကလေးပကစားပြီးရင်ကျေးမှုအမွေအနှစ်တွေနဲ့လူခွင့်ရေးဆက်ဆက်ပုံအကြောင်းကိုကျွန်တော်တို့ဆွေးနွေးပြပြခဲ့ပါတယ်။ဒီပတ်မှာတော့ဒုတိယပိုင်းကိုကျွန်တော်တို့ဆက်လက်တင်ပြမှာပါ။ဒီကလေးပတ်ဆွေးနွေးပွဲမှာဒေါ်အောင်မမျိုးကအခုလိုဆွေးနွေးညှိကုတ်ချုပ်ခဲ့ပါတယ
်။တရားနဲ့တရားနဲ့ရင်ကျေးမှုအမွေအနှစ်တွေကိုနားမလည်ဘူးမလေးစားဘူး။ဒါမှမဟုတ်လို့ရှိရင်အတိမတ်မပြုတ်နိုင်ဘူးဆိုလို့ရှိရင်ဒီနိုင်ငံတော်တစ်ခုကဘယ်တော့မှကောင်းကောင်းမွန်မွန်တည်ဆောက်နိုင်မှာမဟုတ်ပါဘူးဆရာ
။ဟုတ်ပါတယ်ဆရာမ။ဆရာမပြောသွားတဲ့အခါမှာကျွန်တော်မှတ်မိတာက1990ခုနှစ်အစောပိုင်းကာလမှာကျွန်တော်ကျိုင်းတုံဟော်ကြီးကိုဖျက်ဆီးခဲ့တယ်ပေါ့နော်ကျွန်တော်တို့ဒါအဲ့ဒီတော့ကလည်းဒါစစ်အစိုးရလက်ထက်မှာပါပဲဆိုတော့ဒါချမ်းတိုင်းရင်းသားတွေကျွန်တော်ကျိုင်းတုံကိုရောက်သွားတဲ့အခါမှာကျိုင်းတုံသူကျိုင်းတုံသားတွေတော်တော်များများက ဒီတွေ့စိတ်နာလို့မပြကြတယ်ဘူးကျွန်တော်ကနောက်ပိုင်းမှာရောက်သွားတဲ့ခါဘာလို့တစ်ခုတည်းအမှတ်တရနဲ့ပြောနေတယ်။ဟောရင်ကျမှုအမွေနဲ့တွေကိုဖြတ်စည်းတာခါလူသားတွေရဲ့ခြေနှမ်းမှာအနာတရအများကြီးဖြစ်စေတာတွေလို့ကျွန်တော်တို့သွားတွေ့ရပါတယ်။နိုင်ငံရေးပဋိပက္ခတွေမှာလည်းဒီအမွေနဲ့တွေကိုရှောင်ရှားထားနိုင်လို့ရှိရင်နော်ပို့ပြီးပဋိပက္ခကိုပို့ပြီးကြော်ပါစီပါစီတယ်လို့ဒါကျွန်တော်တို့လူ
ဟန်လင်းဒေတာအထူးတွင်ဝက်လက်လို့ပြောတဲ့အခါမှာဆီအမဆိုးရိမ်မိတာများမဖြစ်ဘူးလားဝက်လက်တကြောမှာကျွန်တော်တို့ဒီပဋိပက္ခတွေဖြစ်လာတဲ့အခါမှာဟန်လင်းဆိုလို့ရှိရင်ဒါပြူမြူဟောင်းကပအမွေနဲ့ဒေတာပါဆရာကပအမွေနဲ့စီမင်းစီကံရဆိုလို့ရှိရင်နိုင်ငံတကာစစ်ပွဲတွေဖြစ်ခွင့်မရှိပါဘူးဆရာဒါပေမဲ့ကို့အမျိုးသားအမွေနဲ့ကိုကိုယ်ကိုယ်တိုင်မှမထိန်သိမ်းဘူးဆိုလို့ရှိရင်တော့ဒါ ဒီကြားထဲကဒီပြည်ပိခါတွေကြားထဲမှာဒီဟန်လင်းအမွေနဲ့တည်းအများကြီးဆုံးရှုံးတယ်ဟန်လင်းကတိတ်အရေးကြီးတဲ့နေရာပါဆရာဘာလို့လဲဆိုရင်သူကပြူဒေတာအနေနဲ့ဒါသူကကမ္ဘာအမွေနဲ့ရထားတယ်သို့တော့သူဒီတမိုင်းမတင်မီခစ်ဒီကြောက်ခစ်ကြီးခစ်တန်ခစ်အဆက်ဆက်ကိုလည်းတွေ့နိုင်ပြီးတော့မှပြုဖြစ်နောက်ပိုင်းမှာလည်းပဲနောက်ဆုံးကုန်းမောင်ဖြစ်ဖြစ်ဒီအမွေနှစ်တွေကိုတွေ့နိုင်တယ်ဒီနေရာမှာလူတွေဆင်ဆက်မပြတ်နေခဲ့တယ်ဆိုတဲ့အထောက်ထားတွေအပြည့်အစုံရှိတဲ့နေရာပါဆရာအဲ့ဒီအတွက်ကြောင့်မလို့ဒီဟန်နင်းဒေတာကပျက်စီးခွင့်မရှိပါဘူးပြန်မပျက်စီးအောင်ထိန်းသိမ်းဖို့ကျွန်တော်တို့ရဲ့တာဝန်ဖြစ်တယ်ထို့တူပဲဒီဝက်လက်ဒီစကိုင်းတိုင်းကြီးတစ်ခုလုံးမှာလည်းပဲဒီတမိုင်းမတင်မီဖြစ်ရဲ့အခြေဟိုအမွေအနှစ်တရားအများကြီးရှိတယ်ကျမတို့အကုန်လုံးကိုမလေးလာနိုင်သေးဘူးမတူးဖော်နိုင်သေးဘူးမဆောင်ရှောက်မထိန်းသိမ်းနိုင်တဲ့ကြားထဲမှာဒီဘယ်လိုခေါ်မလဲဟိုအုပ်ချုပ်ရေးရန်နီးယားကညော့ရဲသွားတဲ့အချိန်မှာဟိုခြေဟောင်းပစ္စည်းတွေကိုခိုးတူးတာတွေကအကြီးအကျယ်ဖြစ်တာကိုလည်းကျမတို့လူမှုကွန်ရက်တွေမှာတွေ့ရပါတယ်အဲ့ဒီဟာတွေကိုလည်းထိန်းသိမ်းဖို့အတွက်ဟိုသက်ဆိုင်တဲ့တာဝန်ရှိတဲ့လူတွေဘယ်အဖွဲ့အစည်းကမှလည်းတည်တည်ချာချာထိထိရောက်ရောက်မလုံနိုင်ခဲ့တဲ့နဲ့ဒါတလားလောက်ကမှအမွေနှစ်တွေကုန်သွားတဲ့အထိကိုဖြစ်ခဲ့တာကတော်တော်ကိုနှမျောစရာကောင်းပါတယ်ဒါ2022လို့အချိန်မျိုးမှာမှဟလာဒါတွေကိုအကုန်လုံးဝယုံသုံးကားတွေတူးပေါ်ကြတယ်ပြီးလို့ရှိရင်လာဝယ်တဲ့လူတွေကလည်းအဲ့ဒီမှာကိုထိုင်ဆောင်ပြီးတော့ဒီလိုပတိစီစီတွဲလို့ရှိရင်တော့ဘလောက်ပေးမယ်ဒါကတော့တစ်သောင်းစီဒါကတော့တစ်သိန်းစီဆိုတဲ့အခြေအနေမျိုးလိုမျိုးတော့မှဖြစ်သွားတာတော့ကျမအင်တန်မှလည်းဝမ်းနေမိပါတယ်ဒါကျမတို့မလုံနိုင်တဲ့အပေါ်မှာလည်းပဲတော်တော်လေးကိုစိတ်မကောင်းဖြစ်ရပါတယ်ခြေအောက်မင်းတို့ကပွဲတားစီဟိုထိမ့်သိမ့်မှုဆိုတာကပြည်တော်စုမြန်မာနိုင်ငံသားတိုင်းရဲ့တာဝန်ပါဒါကိုဖွဲ့စည်းပုံအခြေခံဥပဒေထဲမှာလည်းပါထားပြီးသားပါဒါနဲ့ကျမတို့မလုံနိုင်ပါဘူးဆရာ
ဟုတ်ကဲ့ဒါကတော့အစွန်းတစ်ပါးပေါ့နော်ကြံ့သွားတာတစ်ဖက်မှာကြာကျတော့ဒါနော်တရာစိတ်လွန်ကဲသွားရာကနေရှင်းအောင်လက်ရာတွေပြည့်စည်သွားတယ်ဒါကျွန်တော်တို့ပမိုင်းပေါ်မောခဆရာကြီးဒေါက်တာတန်းထွန်းကလည်းတရာလွန်ကဲရာကနေမှပြည့်စည်သွားခဲ့တဲ့ရှင်းအောင်လက်ရာများဆိုပြီးစာတန်းတစ်စောင်ရေးခဲ့ပူပါတယ်ဆိုတော့ပကံလိုဒေတာမှာလည်းဒီဖြစ်မျိုးတွေကရှင်းအောင်အမွေနှစ်တွေကိုဘယ်လောက်ထိထိခိုက်ပြည့်စည်စေလဲ
ဒါအများကြီးလည်းဖြစ်နေတာပေါ့ဆရာရဲ့ဥမာဆိုရင်ဒါဗနမဲကြီးလူတိချင်းရှားညားတယ်အလိုတော်ပြည့်ဟိုဖျားလိုမျိုးကြည့်မယ်ဆိုရင်အောက်ကတော့အုပ်အဆောင်ဟိုကတော့စတိရာစုလက်ရာမျိုးကိုတွေ့နိုင်ပြီးတော့အပေါ်မှာကြတော့ဒီရွှေသီးတွေရွှေသင်္ကန်းတွေနဲ့ဒါကဟိုနှစ်ခုဟာဆက်ဆက်မှုတိတ်မရှိနှပဲနဲ့ပဲဟိုသာသနာပြုထားပါတယ်ဆရာရဲ့အဲ့ခါကျတော့လေဒီသာသနာပြုတာကိုပဲဟိုတားဆီးကိုကလည်းမဖြစ်နိုင်သလိုမျိုးဒီရှင်းအောင်အမွေနှစ်ဟိုကံပိုးရုပ်ရော့သွားတာကိုလည်းအများကြီးတွေ့နိုင်ပါတယ်ဥမာထီလိုမြင်လို့ဖះမှာဆိုလို့ရှိရင်လည်းဟာအထဲမှာဒီနှက်စမီတွေ့တန်းဖို့အတွက်နိုင်ရမကြီးလေးပေါ်မှာတခါလေမီချိုးကြီးတွေကိုရိုက်ပြီးတော့မှတန်နေနဲ့ရိုက်မီချိုးကြီးတွေဆက်ဝဲထားတာမျိုးကိုလည်းတွေ့နိုင်ပါတယ်ဆိုတော့ဒီလိုမျိုးအခြေအနေတွေကကျမတို့မျိုးတွေဒီဒီရင်ကျိမှုအမွေနှစ်ရဲ့တံမိုးကိုကောင်းစွာနားမလည်ဘူးဘယ်လိုထိမ့်သိမ်းရမလဲဆိုတာကိုနားမလည်သေးဘူးဆိုတာကိုလည်းပြနေတာပေါ့အဲ့တော့ဟိုတိတ်ပြီးတော့မှဒီဘာသာရေးယုံကြည်ချက်အရာကျမကိုယ်တိုင်လည်းပဲဒါဗုဒ္ဓဘာသာစစ်စစ်ပါပဲဒါနဲ့ကိုကသဒ္ဓတရားအရန်လွန်ကဲတာမျိုးကိုမဖြစ်အောင်တော့ထိမ့်သိမ်းဖို့အတွက်အသိဉာဏ်ပညာရှိဖို့လိုပါတယ်ဒါကြောင့်မလို့ဒီရှင်းအောင်မွေနှစ်တွေကိုထိမ့်သိမ်းနေရတဲ့ဆရာတော်တန်ဃာတော်များဘောပကအဖွဲ့ဝင်များဆိုလို့ရှိရင်လေဟိုကိုယ်စိတ်ကူးထဲမှာကောင်းတယ်ထင်ပြီးလှုပ်လိုက်တာကအမှန်တကယ်တော့စိုးချိုးတွေတက်ရောက်သွားနိုင်တာမျိုးရှိနိုင်တဲ့အတွက်ရှင်းအောင်မွေနှစ်ထိမ့်သိမ်းရေးသင်တန်းများကိုအကြောင်းဟိုရှင်းအောင်ဒုတိယဌာနဌာနကနေပြီးတော့မှသင်တန်းတွေပေးပြီးတော့မှနားလည်ပြီးဆိုတော့မှဘောပကခန့်တာမျိုးတို့ကတော့အဲ့ဒါမျိုးတွေလည်းလှုပ်တင်ပါတယ်အဲဒီ
ဟုတ်တယ်ဟန်တန်ကတော့ဒီစာတင်တဲ့အကြောင်းလက်ကြီးတွေမှာဆိုလည်းဒီရှင်းအောင်ဝင်နေနားလေနဲ့ပတ်သက်ပြီးတော့အတိအကျညာပေးဆွေးနွေးပွဲတွေဟောပြောပွဲတွေလည်းလုပ်ပေးတင်ပါတယ်လို့ကျွန်မယူဆပါတယ်ဆရာလုပ်လဲလုပ်ပေးကြပါလို့လည်းတိုက်တွန်းလိုပါတယ်ဟုတ်ကဲ့ပါရှင်းအောင်ရင်ကျင်းမှုအဝင်နှစ်တွေကိုနော်ထိမ့်သိမ့်တဲ့ထိမ့်သိမ့်ရတယ်ပေါ့နော်ထိမ့်သိမ့်ကြတဲ့အခါမှာတချို ဆိုအဲ့ဒီလိုနေရာဒီမှာအထူးသဖြင့်ပကံလိုနေရာကလည်းတပ်ဝင်လှူရှားစေမြို့တစ်မြို့လိုပြောလို့ရတယ်အဲ့ဒီလိုနေရာဒီမှာဘလို့ထိမ့်နေကြလဲเนาะတစ်ဖက်မှာကြတော့လေရရွာအတိုင်ဝင်သူတို့ရဲ့အတက်မွေးဝင်ကြောင်းပိုင်ဝင်ရှိနေတယ်เนาะလူခွင့်ရတော့မှနေပြောတစ်ဖက်မှာကြတော့ရှိရင်လေရှင်းအောင်ပစ္စည်းတွေတမိုင်းရเนาะခုနပြောကျွန်တော်တို့ဆွေးနွေးခဲ့တယ်လို့ပဲ
27မကောင်တော့မျိုးဆက်တွေတိပိုင်ဝင်ကိုဒေသာရေးလူခွင့်ရေးကိစ္စတွေရှိအဲ့ဒီခုကိုကျွန်တော်တို့ဘယ်လိုပေါင်းဆက်ချိန်ကြီးလဲဟုတ်ကဲ့အဲ့ဒါအဓိကကတော့ဗာလဲဆိုလို့ရှိရင်ဟဲ့လားနေတဲ့ဒေသခံပြည်သူတွေမှာလဲအကျိုးရှိပြီးတော့မှရှင်းအောင်အမွေနှစ်တွေမပြည့်စည်အောင်ထိန်းသိမ်းနိုင်ရေးဆိုတဲ့ဘယ်လန့်စ်ပေါ့မျှချေတာအရန်အရေးကြီးပါတယ်ဆရာဥပမာပေးတဲ့ပကံဆိုရင်ဒါရှင်းအ ယ်ဥမာတစ်ခုနေနဲ့ဒီမှာတရားမြင်းကပါရွာမှာရှိတဲ့အခုအထက်တန်းကျောင်းကြီးပေါ့အဲ့ဒီအထက်တန်းကျောင်းကြီးကခုသွားကြည့်ရင်ကိုပဲမြေပြင်ပေါ်မှာအိုးချမ်းခွဲတွေအများကြီးတွေ့နိုင်ပါတယ်အဲ့တော့အများကြီးတွေ့နိုင်တော့ဒီနေရာကရှေးဟောင်းဒေသကြီးတစ်ခု site ကြီးတစ်ခုဖြစ်တယ်ဆိုတာကိုကြားသမှုပါတယ်တိုးတော်လည်းပဲဒီကျောင်းကြီးဆောက်လိုက်တဲ့ကျောင်းပျက်စီးသွားပြီဒါဆိုလို့ရှိရင်ဒီနေရာမှာဟာလာကျောင်းမဆောက်ရဘူးလားကလေးတွေပညာတက်ဖို့အတွက်မလိုအပူလားလို့မေးမှာတဲ့အဖွဲ့တွေလည်းရှိသလိုဒီရှေးဟောင်းမွေနစ်တွေကိုထိန်းသိမ်းနေပါတယ်ဆိုတဲ့အဖွဲ့တွေလည်းရှိမှာပါဘာလို့လဲဆိုတော့ကျမတို့ကပကံမှာအခုဖျားတွေကိုလည်းမြင်မှုတာပါဆရာပကံခစ်ကာလာကြီးတစ်ခုလုံးကျောင်းကျမတို့ဘာမှမသိသေးပါဘူးအဲ့တော့ဟာလာဒီစာရေးအတက်ပညာတွေတလောက်ထုံးကားခဲ့တာဘလို့တက်ကတူကြီးတွေရှိခဲ့လဲဘလို့ကျောင်းတော်တွေရှိခဲ့လဲကျမတို့နားမလည်ဘူးစေယုံဘလို့ရှိခဲ့လဲစီးပွားရေးစင်တာဘာတွေလုပ်ခဲ့လဲဘာမှမသိသေးပါဘူးဆရာဒါတွေအားလုံးမြေကြီးအောင်မှရှိနေပါသေးတယ်ဒါပေမဲ့ဒီမြေကြီးအောင်မှရှိနေတဲ့အရာတွေကလူမသိသူမသိနဲ့ပဲအများကြီးဒီဒေသဆိုင်ရာဖွံ့ဖြိုးမှုအောက်မှာဒါမှမဟုတ်လူတွေရဲ့စီးပွားရေးလောဘတွေရဲ့အောက်မှာအများကြီးဖြည့်ဆည်းခံရပါပဲဆိုတော့ဒီပကံမျိုးတင်မှာရဲစခန်းဝင်ထဲမှာဆိုရင်လည်းအုတ်ရိုးကြီးကိုတွေ့နိုင်ပါသေးတယ်အဲ့တော့အုတ်ရိုးကြီးကဘာကိုပြောချင်တာလဲဆိုရင်ဒါတစ်ချိန်တည်းကသာစေကြီးတို့တိန်တို့ဆိုတဲ့အမွေနှစ်တွေပဲဖြစ်မယ်။ဒါလို့ဆိုတော့မြမရဲ့ရင်ချင်းမှုမှာဟဲ့လားအုတ်နဲ့ဆောက်တယ်ဆိုလို့ရှိရင်ဒီသာသာတနိကအဆောက်အုံတွေပဲဆောက်တာဖြစ်တဲ့အကြောင်းဒါမျိုးတွေလည်းဖြစ်နိုင်သေးတယ်။ဆိုလိုချင်တာဆရာရဲ့ဒီပကံမြင်းကြီးခုလုံးမှာရှိနေတဲ့ပကံရင်ချင်းမှုအမိုင်းအစ်စ်အမှန်ကိုပြောမယ့်အရာတွေကိုကျမတို့ဘာမှသုတေသနလည်းမပြုတ်ရသေးဘူး။နားလည်းမလည်သေးဘူး။အခုကျမတို့မလုပ်နိုင်သေးရင်လည်းရပါတယ်ဆရာ။ညကြီးအောင်မှထားထားမယ်။နောက်နှစ်50 100 200 300ဆက်လက်ပြီးတော့နောက်လူတွေကဆက်ပြီးတော့သူတေသနာပြုတ်သွားမှာပါဒါပေမဲ့ကျမတို့ရဲ့အရေးကြီးတဲ့တောင်းကဘာလဲဆိုတော့ဒါတွေကိုမပြတ်အောင်ထိန်းသိမ်းမှုပါတိုးတော်လည်းပဲပကံကဧလာများတဲ့နေရာဖြစ်တဲ့အတွက်ကြောင့်ပြည်ရင်းပြပါဧတဲ့တွေလည်းများတဲ့အတွက်ကြောင့်စီးပွားရေးလောဘတွေကတက်လာတဲ့အခါမှာကြတော့အများကြီးဖြက်စီးခံရတယ်ထို့တူပဲအုတ်ချုပ်ရေးစနစ်မှာလည်းပဲမြန်မာနိုင်ငံရဲ့ဟာလာမြို့နယ်တစ်ခုမြောင်းဆိုတာဒီ330သောမြို့နယ်ထဲကမြို့နယ်တစ်ခုအနေနဲ့သာသဘောထားပြီးတော့အုတ်ချုပ်မယ်ဆိုလို့ရှိရင်လည်းဒီအမွေနှစ်တွေအများကြီးဆုံးရှုံးပါလေဆရာဒီလောက်ဧက -12 မိုင်လောက်တွင်မှာဒီလောက်များပြားတဲ့အမွေနှစ်တွေရှိတဲ့နေရာကဖျားပထိုးတွေမကောက်ဘူးသူရဲ့ညာကလေးတွေအဲစိတ်ကလေးတွေနွားကလေးတွေကြောင်းနေတာတွေမြစ်ချောင်းတွေအကုန်ပါပါတယ်ဆရာဆိုဒါတွေကိုထိမ့်သိမ့်ဖို့အတွက်ကဟိုလဲယာမြေတွေကိုလည်းအခြားမြေအဖြစ်သုံးဆွဲခွင့်တွေကိုအခြားဒေသတွေမှာလိုမျိုးဟိုလွတ်လွတ်ကူကူပေးလို့မရပါဘူးဆရာဒါမျိုးတွေကပေါ့စပေါ့ဆရာရေဒါတွေအကုန်လုံးကိုထိမ့်သိမ့်နေမှာဒီအမွေနှစ်တွေကကြာရှိခံပါပါမဟုတ်လို့ရှိရင်တော့နှစ်တရာလောက်အတွင်းမှာကိုတော်တော်လေးကိုထိခိုက်ရောပါပျက်စီးသွားနိုင်တဲ့အခြေအနေမျိုးဖြစ်ပါလေဆရာ
ဆိုတော့ဒီတော့ကနေလူခွင့်ရေးဆရာမပြောသွားတဲ့ Federal Case တော့လူခွင့်တောင်းကနေပြောမယ်ဆိုရင်ရှေးဟောင်းဖြစ်စီတွေရှေးဟောင်းအမွေနှစ်တွေနေရာတွေနဲ့ပတ်သက်ပြီးနော်ပြည်သူတွေကိုရောပြီးတော့နိုင်ငံရေးရစဉ်းစားနေကြတဲ့ပုံစံတွေကိုရောဆရာမဘလူများအကြံပြုချင်ပါတယ်နောက်ဆုံးမင်းကိုနေပါဆရာ
ဆိုအရေးကြီးဆုံးကတော့ဆရာကျမတို့နိုင်ငံမှာအခုလိုအပ်နေတာကတော့ငင်းချမ်းရေးပေါ့နော်ဆရာမငင်းချမ်းလို့ကျမတို့တိုင်းပြည်ကမတိုးတက်နိုင်ဘူးဖြစ်နေတာပါပဲဒါအကုန်လုံးလည်းသိပါအဲ့တော့ပြည်အောင်စုဒီတိုင်းရင်းသားတွေနဲ့ငင်းချမ်းနေတယ်ဆိုလို့ရှိရင်ငင်းချင်းမှုတွေကိုနားလည်ဖို့အရေးကြီးပါတယ်ဆရာအဲ့တော့ငင်းချင်းမှုလို့ပြောတဲ့နေရာမှာရှေးအောင်ငင်းချင်းမှုအမွေနှစ်တွေကိုလည်းထိန်းသိမ်းကာကွယ်စောင့်ရှောက်ပေးဖို့လိုအပ်သလိုမျိုးယခုလက်ရှိသူတို့ကျင့်သုံးနေတဲ့ငင်းချင်းမှုဒလိထုံးစံနေလို့ကျမတို့ကနားလည်ပြီးတော့လေးစားလိုက်တာဖို့လိုပါတယ်ဘာလို့လဲဆိုတော့ကျမဒီဆွေးနွေးပွဲတစ်ခုမှာတိုင်းရင်းသားလူမျိုးတွေနဲ့ဆွေးနွေးခဲ့တဲ့အခါမှာသူတို့ပြောတဲ့စကားလေးတခုကိုကျမအစ်မတန်းမှတတ်မိုးရှိတဲ့အတွက်မှတ်သားထားပါတယ်အဲ့တော့အခုကျမတို့ကဒီ ဒီမြန်မာနိုင်ငံအစိုးရအနေပြီးတော့ဌာနဆိုင်ရာဝန်ထမ်းတွေကိုဒီတိုင်းရင်းသားဒေသတွေမှာတွားရောက်ပြီးတော့အုပ်ချုပ်ဖို့အတွက်လွှတ်လိုက်တယ်ဆိုလို့ရှိရင်တာဝန်ထမ်းဆောင်မှုတွားတယ်ဆိုလို့ရှိရင်သူတို့ကဒီတိုင်းရင်းသားတွေရဲ့ညီချင်းမှုထလေတုံးစံအနေနဲ့ရိုးရာအစင်လာတွေကိုနားမလည်ဘဲနဲ့ဟိုကမလုပ်ရဘူးဒီကမလုပ်ရဘူးအဲလုပ်ရင်ဘာဖြစ်မယ်ညာဖြစ်မယ်ဆိုတာမျိုးပေါ့ဆရာရဲ့ပြောလိုက်တဲ့အခါမှာဒီ trust building ယုံကြည်မှုတည်ဆောက်လို့လုံးဝမရတော့ပါဘူးဆရာအဲ့တော့ဘလောက်ပဲအပေါ်မှာငင်းချင်းကြီးကိုပြောနေပြောနေဒီအောက်ခြေမှာရှိတဲ့ဒီဝန်ထမ်းတွေအတင်းတွေကလည်းကိုသွားရောက်ရမယ်နေရာရဲ့ရေကျင်းမှုဓလိထုံတန်းတွေကိုနားလေဖို့ကအင်မတန်အရေးကြီးပါတယ်ဆရာဒီလိုအောက်ခြေမှာဒီလိုမဖြည့်ရှင်းနိုင်တဲ့ဘလို့မှဒီကျမတို့ကတယောက်နဲ့တယောက်ရဲ့အပြန်လည်ပြီးတော့ယုံကြည်မှုကိုလည်းမတည်ဆောက်နိုင်ဘူးငင်းချင်းရရဖို့လည်းမတွေ့ပါဘူးထို့တူပဲမြန်မာပြည်တွင်းမှာတော့မှဥမာပကံလိုမျိုးပေါ့ရေကျင်းမှုအမွေနှစ်တွေအများကြီးရှိတဲ့နေရာမျိုးကိုအုပ်ချုပ်ရမယ်ဆိုလို့ရှိရင်သက်ဆိုင်ရာတိုင်းဒေသကြီးအစိုးရနဲ့ခရိုင်အုပ်ချုပ်ရေးအဆင့်တာဝန်ရှိတဲ့လူတွေကဒီတန်ဖိုးတွေကိုနားလည်ဖို့တို့ပါတယ်။ဒါမှတာလျင်ဒီတန်ဖိုးအမွေနှစ်တွေကိုမပြည့်စည်အောင်ထိန်းသိမ်းနိုင်ပါပါ။ဆိုတော့ကမ္ဘာအမွေနှစ်ဒေတာတွေဆိုရင်အဲ့ဒီနေရာကိုဘယ်လိုထိန်းသိမ်းရမလဲဆိုရယ် management plan ကြီးပါပြီးသားပါ။အဲ့ဒီ management plan တွေကအခုချိန်ကြီးအသက်ဝင်မှုမရှိဘူးဆရာ။အဲ့ခါကျတော့ဒီဌာနဆိုင်ရာအုပ်ချုပ်ရေးပေါင်းစုံကနေပြီးတော့ဒီလိုအမွေနှစ်တွေပေါ်ကျော်ပါတဲ့ဟလာပကံလိုနေရာမျိုးမြောက်ဦးလိုနေရာမျိုးပြူရီသားလိုနေရာမျိုးတွေမှာဆိုရင် management plan တွေမှာပါတဲ့အတိုင်းကိုဒါလိုက်ပြီးတော့မှကျင့်သုံးဖို့လည်းလိုပါတယ်ဒါကိုလည်းကျမတို့2019ရင်ကျင်းမှုအမွေနှစ်ဒေတာများထိုင်ရင်ဥပဒေ article 19ပေါ့ပုံမှန် 19 မှာဒါပေါ်ပြထားပြီးသားဖြစ်ပါတယ်ဆိုတော့အဲ့ဒါတွေနဲ့အညီဒါလိုက်နာကျင့်သုံးနိုင်မှသာလျှင်ကျမတို့ရဲ့ dressing ရင်ကျင်းမှုတွေရော drum ရင်ကျင်းမှုတွေရောဒါထိန်းသိမ်းနိုင်ပြီးတော့မှဒီပြည်တော်စုနိုင်ငံတော်ကိုတည်ဆောက်နိုင်မှဖြစ်မှာပ
ါဟုတ်ကဲ့ဆရာမကျေးဇူးများကြီးတင်ပါတယ်ဆရာမဟုတ်ကဲ့
က
ျွန်တော်တို့ကရှေးဟောင်းအမွေနှစ်တွေကိုသူ့အတိုင်းကျွန်တော်တို့မြင်ကျင်သလိုပဲအနာဂတ်မှာကျွန်တော်တို့ရဲ့မျိုးဆက်တွေကလည်းပကံဆိုရင်ပကံခစ်တုံးကလက်ရာအတိုင်းကျွန်တော်တို့ကမြင်ကျင်ကြမှာပါဒါကြောင့်မို့လို့လူခွင့်ရေးကိုလေးစားတယ်လို့ပြောတဲ့အခါမှာလက်ရှိလူသားတွေရဲ့အခွင့်အရေးတွေမကဘူးအနာဂတ်မျိုးဆက်လူသားတွေရဲ့အခွင့်အရေးကိုကကျွန်တော်တို့ကလေးစားတတ်ဖို့လိုပါတယ်လို့ပြောကြရင်ကျွန်တော်တို့ဆွေးနွေးကောဒီမှာပဲဆုံးသက်ချင်ပါတယ်အခုဆွေးနွေးသွားခဲ့တဲ့ပုဂ္ဂိုလ်ကတော့ရှေးအောင်မြမဒီကျေးမှုအမွေနှစ်တွေကိုလေးစားထိမ့်သိမ့်နေတော့ဥမာမျိုးဖြစ်ပါတယ်ကျွန်တော်တို့
အခုဒီဘက်ထဲမှာထူးခြားခဲ့တဲ့မြန်မာနဲ့နိုင်ငံတကာသတင်းစူးစီးတင်ပြချက်တွေကိုလည်းမကြားခင်မှာပဲကြားရအောင်ပါပါရှင်
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web site တွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ဒီဇင်ဘာလ3ရက်စနေနေ့ညပဲ VOA အစီအစဉ်တွေကို Washington မြို့တော်ကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့ဒီအခုတစ်ပတ်ထဲထူးခြားခဲ့တဲ့သတင်းတွေကိုစူးစီးတင်ဆက်ပေးပါအောင်မယ်မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကိုအရင်ဆုံးအလှည့်ပေးမှာမို့အမျိုးသားညီညွတ်ရေး NUG အစိုးရယာယီတမရကလေရင်ပြည့်လက်နက်တွေပေးဖို့နိုင်ငံတကာကိုအခုအညီတောင်းခံလိုက်ပါတယ်ဒီမိုကရေစီရေလှုပ်ရှားခဲ့ကြတဲ့တကုံတက္ကသိုလ်ကျောင်းသား9ယောက်ကိုစစ်ခုံရုံးကတည်တံချထားပါတယ်ဒီလိုမျိုးတစ်ပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့တင်ပြပေးပါမယ်ရှင်
မြန်မာနိုင်ငံအတွင်းရုရှားနိုင်ငံကနည်းပညာနဲ့အသေးစားနျူကလ িয়ার တပ်ပေါင်းဖို့တိစောက်ဖို့စစ်ကောင်စီဘက်ကပြင်ဆင်မှုတွေစတင်လုပ်ကိုင်နေပါပြီ။စစ်ရုံတိစောက်တာတွေလုပ်ဖို့စစ်ကောင်စီနဲ့ရုရှားအစိုးရပိုင်း Rosatom အနုမျိုးစွမ်းအင်ကော်ပိုရေးရှင်းကြားပြီးခဲ့တဲ့နိုဝင်ဘာလအတွင်းကပဲသဘောတူစာချုပ်ချုပ်ဆိုခဲ့တာပါ။ဒီလိုချုပ်ဆိုပြီးတဲ့နောက်မှာတော့လျှက်စစ်ဝန်ကြီးဦးတောင်ဟန်၊နည်းပညာဝန်ကြီးဒေါက်တာမိုးသိန်းကျော်တို့ကရုရှားနိုင်ငံမှာဒါနဲ့ပတ်သက်လို့လေလာသင်ယူမှုတွေလုပ်ကိုင်နေပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်
။ကျွန်တော်တို့ဘာလာတဲ့မှာပဲတရားစစ်ပွားဝင်ကြီးရဲ့ပြီးရင်တော့ကျွန်တော်စိတ်ကနေနေကြဝင်ကြီးရဲ့ပေါ့ရုရှားနိုင်ငံမှာသွားရောက်ပြီးတော့အသေးစိတ်လေးကတော့နေရာတွေကြွားကြည့်တော့လောက်ဆောင်ဖြစ်ပါတယ်။ကျွန်တော်တို့ကတော့နျူကလ িয়ার ဆိုင်ကိုရေးကြွားအောင်ပြုလာရေးဆောင်ရွက်မှာဖြစ်ပါတယ်။အ အဓိကလုံးကတော့ကျွန်တော်တို့ဒါစွန့်ရင်ဗောက်တဲ့စစ်သားပြီးလုံးများအတွက်ဆောင်ရွက်မှာဖြစ်တဲ့အဲဒါအပြင်တော့စေတီများပိုင်းလေဒီလိုသူပြေသနာမြေတွေဒီမှာလည်းအသုံးပြုနိုင်အောင်လုပ်ပါမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးပထမဆုံးစလုပ်တာကတော့ကျွန်တော်တို့ဒီနှစ်3ပိုင်းလောက်ပေါ့နော်။2023နှစ်3ပိုင်းလောက်မှာတော့ကျွန်တော်တို့ဒီပြားနဲ့ပတ်သက်ပြီးနေရတော့အသုံးပြုနိုင်တဲ့ပတ်သက်ပြီးစီတူတူကိုအတိအသေးနဲ့ကျွန်တော်တို့ဒါစင်တာတစ်ခုကိုရန်ကုန်မှာစတင်ပြီးပေါ့ကြတာဒါကလူပြားနဲ့ပတ်သက်တဲ့အသိပညာပေးမှုတွေအတင်းထုတ်ပြန်မှုတွေအောင်ရပါမှာဖြစ်ပါတယ်။ပြီးရင်တော့တို့စီစဉ်တိုင်းကျွန်တော်တို့စိတ်ပိုင်းနဲ့နေချင်းများနေပေပြည့်စုံသွားနေပြီးမှာအဆုံးချနိုင်ရွယ်ဆက်လက်ပေါင်းရပါမှာဖြစ်ပါတယ်။
အနာသိန်းစစ်ကောင်းဆောင်ပို့ချုပ်မှုကြီးမင်းအောင်လာရဲ့ပြီးခဲ့တဲ့ဇူလိုင်လရုရှားခီးစဉ်အတွင်းအသေးစားနျူကလ িয়ার တပ်ပေါင်းဖို့ဆောက်လုပ်ဖို့အဲ့ဒီကုမ္ပဏီနဲ့ဆွေးနွေးခဲ့တာဖြစ်တယ်လို့ပို့ချုပ်ဆောင်မင်းထွန်းကပြောပါတယ်။အသေးစားတပ်ပေါင်းဖို့တည်ဆောက်ရေးစီမံကိန်းနေရာကိုတော့စစ်ကောင်းစီဘက်ကအသေးအချာရွေးချယ်ထားတာမရှိသေးတယ်လို့တေချာလေလာဆန်းစစ်ပြီးကမှစီမံကိန်းနေရာကိုရွေးချယ်မယ်လို့လည်းပြောပါတယ်။အသေးစားတပ်ပေါင်းဖို့လှုပ်ဆောင်မှုနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့နိုင်ငံတကာအနုမျိုးစွမ်း Agency IAEA ရဲ့ကြီးကြပ်မှုကိုလက်ခံသွားမယ်လို့လည်းစစ်ကောင်စီပြောခွင့်ရသူကပြောပါတယ်။အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနဲ့အနောက်နိုင်ငံအတော်များများတန်တမာဆက်ဆံမှုတွေတင်းတင်းမာမာရှိနေချိန်မှာပဲစစ်ကောင်စီဟာရုရှားနဲ့ဆက်ဆံရေးပိုးပြီးတော့နှိကလာတာဖြစ်ပြီးစစ်ကောင်စီကိုစစ်လက်နက်ရောင်းချမှုတွေအပြင်အခုလိုအသေးစားနျူကလ িয়ার တပ်ပေါင်းဖို့နည်းပညာအကူအညီတွေပေးဖို့အထိဖြစ်လာတာဖြစ်ပါတယ်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ဒီမိုကရေစီရေးတိုက်ပွဲဝင်ရင်တည်ဆုံးခဲ့ကြသူ2000ထက်မနည်းရှိတယ်လို့ NUG မျိုးသားညီညွတ်ရေးဆိုရရဲ့ယာယီသမရဒူဝါလက်ရှိလာကရိုက်တာသတင်းဌာနကပြုလုပ်တဲ့ Writer Next Online ညီလာခံမှာဒီဇင်ဘာ1ရက်နေ့ကပြောကြားလိုက်ပါတယ်တိုက်ပွဲတွေအတွင်းတည်ဆုံးသွားကြတဲ့အဲ့ဒီ2000ဝန်းကျင်အပြင်စစ်ကောင်စီကဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်တခြားနေရာတွေမှာတည်ဆုံးသူရေတွက်ဟာ2500ကျော်ရှိတယ်လို့လည်း APP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအသင်းကနောက်ဆုံးထုတ်ပြန်တဲ့စာရင်းတွေမှာဖော်ပြထားပါတယ်။မနှစ်ဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဒိညာစွာလမ်းမပေါ်ထွက်ဆန္ဒပြသူတွေကိုစစ်တပ်ကအကြမ်းဖက်ဖြိုခွင်းလိုက်ပြီးတဲ့နောက်မှာပြည်သူတွေဘက်ကလက်နက်ကင်ခုခံစစ်ကိုပြန်လည်ဆင်နွှဲခဲ့တာမှာတော့အခုဆိုရင်နိုင်ငံဟွန်းလက်နက်ကင်တော်လှန်မှုတွေပေါ်ပေါက်နေကြတာဖြစ်ပါတယ်။ဒေသအလိုက်လက်နက်ကင်ခုခံတော်လှန်နေကြတဲ့ PDF တွေအပါအဝင်တိုင်းဒေသလက်နက်ကင်အဖွဲ့အစည်းတွေပေါ်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေအပါအဝင်အင်အားအလုံးကြီးနဲ့နှိမ်နှင်းဖြိုခွင်းနေတာကြောင့်တိမ့်နဲ့ချီတဲ့ဒေသခံတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေကိုမစင်မချင်းပြုလုပ်နေတဲ့အတွက်ဒါဟုခုခံနိုင်ကိုနိုင်ငံတကာကစစ်လက်နက်ကူညီပံ့ပိုးပေးကြဖို့လဲရိုက်တာသတင်းဌာနနဲ့တွဲဆုံမေးမြန်းခန်းမှာယာယီသမရဒူဝါလက်ရှိလာကပထမဆုံးလူသိရှင်ကြားတောင်းဆိုလိုက်ပါတယ
်တကယ်လို့များတာယူကရိန်းကိုအမေရိကန်နဲ့ EU တို့ထောက်ပံ့တယ်လို့သာမပန်နေမယ်ဆိုရင်ကျွန်တော်တို့ရဲ့ပြည်သူလူထုရဲ့တပ်ဖြတ်ခြင်းခံရတဲ့ဆင်းရဲဒုက္ခတွေကအမြန်ဆုံးပြင်းထန်သွားမယ်လို့ကျွန်တော်တို့ခဏကလေးပြောထားပြီးဖြစ်ပါတယ
်မြန်မာစစ်ကောင်စီအနေနဲ့အာဆီယံနဲ့ရရှိထားတဲ့ပုံသဘောတူညီတဲ့၅ချက်ကိုအမြန်ဆုံးအကောင်အထည်ဖော်ဖို့ပြီးခဲ့တဲ့နိုဝင်ဘာလအတွင်းကမ္ဘောဒီးယားနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်တွေကထပ်မံတည်ပြီးခဲ့ကြပါတယ်မြန်မာစစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးရေးလမ်းကြောင်းကိုပိတ်ပင်မထားကြောင်းဒါပေမဲ့တွဲဆုံဆွေးနွေးမှုမပြုခင်စစ်ကောင်စီအနေနဲ့အရက်သားတွေကိုတပ်ဖြတ်နေတာနိုင်ငံရေးမှာစစ်တပ်ကပါဝင်ပတ်သက်နေတာနဲ့စစ်တပ်ကိုလုတ်ပိုင်ခွင့်အာဏာများပြားပေးထားတဲ့2008ဖွဲ့စည်းပုံကိုအရင်ဖြတ်သိမ်းရမယ်လို့ယာယီဒုသမရဒူဝါလက်ရှိလာကပြောဆိုသွားပါတယ်
။တကုံတက္ကသိုလ်ကျောင်းသား9ယောက်ကိုအင်းစိန်ထောင်တွင်စစ်ခုံရုံးကနေနိုဝင်ဘာ30ရက်နေ့ကတေးတံအမိန့်ချမှတ်ခဲ့ပါတယ်။ကမ္ဘာယတနာဘန်ဂွေတစ်ခုမှဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့စွပ်စွဲဖမ်းဆီးခံရသူတွေဖြစ်ပါတယ်။စစ်ခုံရုံးမှာစစ်ဆေးတာဖြစ်လို့သူတို့အနေနဲ့ရှေ့နေအမှုလိုက်ခွင့်မရပဲစစ်ခုံရုံးနဲ့သူတို့ကိုစစ်ဆေးအမိန့်ချခဲ့တာဖြစ်ပါတယ်စစ်အုပ်ချုပ်ရေးကထုတ်ပြန်ထားတဲ့တောင်တကုံမြို့နယ်မှာအခုနှစ်ဧပြီလ18ရက်နေ့ကဖြစ်ပွားခဲ့တဲ့ကမ္ဘာယတနာပန်းဓမြတိုင်းမှုဖြစ်စီမှာပါဝင်ခဲ့သူတွေလို့ဆိုပြီးတော့ကျောင်းသား9ယောက်စလုံးဖမ်းဆီးတရားစွဲအမိန့်ချခဲ့တာပါသူတို့ကိုဧပြီလ22ရက်နေ့မှာဖမ်းဆီးခဲ့ပြီးတော့ရာဇသက်ကြီးပုံမှန်300နှစ်ကကြီးလူတပ်မှုနဲ့စစ်ခုံရုံးတင်စစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပါတယ်စစ်ခုံရုံးမှာစစ်ဆေးတဲ့အမှုဖြစ်တဲ့အတွက်ရှေ့နေခေါ်ခွင့်မရခဲ့သလိုဖမ်းဆီးခံရခြင်းကနေစပြီးတော့လက်ရှိတေတံပေးခံရတဲ့အချိန်ထိဘယ်မိသားစုဝင်တွေနဲ့မှတွေ့ခွင့်မရခဲ့ဘူးလို့မိသားစုနဲ့နှိဆက်တဲ့အတိုင်းအဝိုင်းကတစင်သိရပါတယ်။သူတို့အားလုံးဟာစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာတက်တက်ကြွကြွပါဝင်ခဲ့သူတွေဖြစ်ပါတယ်။သူတို့ကိုအခုလိုတေတံချမှတ်လိုက်တဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့တကုံတက္ကသိုလ်ကျောင်းသားများတက်မကဥက္ကဋ္ဌကပြောပါတယ်။သူတို့ကိုစစ်ခုံရုံးကဒီလိုအမိန့်ချမှတ်လိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်ကြေညာတာမျိုးတော့မရှိသေးပါဘူး။သ တို့ကိုမကြခင်ကပဲတည်တန်းစီမဲဆိုပြီးတော့လူမှုကွန်ရက်တွေမှာတင်ပြနေပေမဲ့လဲဒါကတော့ VOA ကတိချအတိမပြုတ်နိုင်ပါဘူးနိုင်ငံရဲ့အချင်းသားများကိုငင်းဆောင်ရှောက်ရဲ့အတင်း AABB ရဲ့နိုဝင်ဘာ30ရက်ထုတ်ပြန်ချက်အရ2023ခုနှစ်စစ်တပ်ကအာဏာသိမ်းချိန်ကနေ2022ခုနှစ်နိုဝင်ဘာ30ရက်နေ့အထိနိုင်ငံတော်ဖန်ဆီးခံရသူစုစုပေါင်း18,000 နီးပါးရှိခဲ့ပြီးတော့အဲ့ဒီထဲက14,000နီးပါးအချင်းထောင်အသီးသီးမှာအချင်းချခံထားပါတယ်တေတံချခံထားတဲ့အချင်းသားအယောက်60ထက်မနည်းရှိတယ်လို့လည်းထုတ်ပြန်ထားပါတယ
်
မြန်မာစစ်ကောင်စီရဲ့လူ့ခွင့်ချိုးဖောက်မှုတွေအပေါ်ဂျပန်ဆိုရကပုံမပြင်းထန်စွာရက်တီဆောင်ရွက်ဖို့မြန်မာနိုင်ငံမှာဖန်ဆီးထိန်းသိမ်းခံရပြီးမကြာသေးခင်ကပြန်လည်လွတ်မြောက်လာတဲ့ဂျပန်မှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရူကူဘူတာကနိုဝင်ဘာ28ရက်နေ့မှာတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာအချင်းချနေတဲ့အချိန်ဟာသူ့အတွက်တော့ငရဲပြီလိုပဲလို့ကူဘူတာကတင်စားပြောကြားခဲ့တယ်လို့သူတွေ့ကြုံခဲ့ရတဲ့အခြေအနေတွေကြောင့်မြန်မာပြည်သူတွေရင်ဆိုင်ခံစားနေရတာကိုပိုပြီးနားလည်သဘောပေါက်လာရပြီးမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံပေးဖို့အတွက်လဲဂျပန်ဆိုရကိုတောင်းဆိုလိုက်ပါတယ်မြန်မာနဲ့ဂျပန်ကြားစီးပွားရေးဆက်ဆံရေးရှိနေတာမှာဂျပန်ဘက်ကယင်းနှိမ့်နှံမှုတွေဘယ်ကိုရောက်သွားသလဲဆိုတာနဲ့အဲ့ဒီငွေတွေဟာကိုယ့်ပြည်သူတွေပေါ်ဖိနှိပ်ဖို့အတွက်အသုံးချနေတာဟုံဟုံဆိုတာကိုအသေးစိတ်စုံစမ်းသင့်တယ်လို့လဲတိုရူကူဘိုတာကပြောပါတယ်အသက်26နှစ်ရှိပြီဖြစ်တဲ့တိုရူကူဘိုတာဟာမြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတစ်ခုမှာတခြားမြန်မာနိုင်ငံသား2ဦးနဲ့အတူဖမ်းဆီးခံခဲ့ရပြီးထောင်နဲ့ခုနှစ်နှစ်အပြစ်ပေးခံခဲ့ရပေမဲ့အကျဉ်းထောင်ထဲမှာ3လခွဲလောက်နေခဲ့ရပြီးနိုဝင်ဘာ18ရက်နေ့မှာလူငယ်ချမ်းသာကွင်းနဲ့အကျဉ်းသားတွေပြန်လွှတ်ပေးလိုက်တဲ့အထိပါလာခဲ့တာပါဒါပေမဲ့အကျဉ်းသားတွေကိုလွှတ်ပေးလိုက်တာဟာစစ်ကောင်စီရဲ့ဝါဒဖြန့်ချီအတွက်တသက်လှုပ်ဆောင်ခြင်းဖြစ်တယ်လို့တိုရူကူဘူတာကပြောပါတယ်ကူဘူတာနဲ့တစ်ချိန်တည်းပြန်လွတ်လာတဲ့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးကြံပေးရှောင်းတန်နဲကလည်းသူကြုံခဲ့ဘူးသမျှအတိမ်မွေ့ဆုံးမြမပြည်သူတွေကိုမြမစစ်ကောင်စီလိုရုံမှယူသွတူတွေကအုပ်ချုပ်နေတာယူကျုံမရဖြစ်ရတယ်လို့ Facebook မှာဝေဖန်ရေးသားခဲ့ပါတယ်။ပေါမခရှောင်းတန်းနဲ့ဟာမြမနိုင်ငံမှာစစ်အာဏာသိမ်းပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးနိုင်ငံတော်လျှို့ဝှက်ဥပဒေနဲ့လူဝင်မှုဥပဒေတွေချိုးဖောက်မှုနဲ့ထောင်ဒဏ်3နှစ်အချမှတ်ခံခဲ့ရတာပါ။ပြီးခဲ့တဲ့နိုဝင်ဘာ18ရက်နေ့မှာစစ်ကောင်စီကပြစ်ဒဏ်လုံခြုံရေးနဲ့အကျဉ်းသားတချို့ပြန်လွှတ်ပေးတာမှာတော့ရှောင်းတန်နဲ့နိုင်ငံခြားသား၃ဦးပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်
။မြန်မာနိုင်ငံကိုလေကြောင်းကနေဝင်ရောက်မဲ့ခီတော်ရဲအတွက်လေရင်ဆက်ရောက်ချိန်ဓာတ်ခွဲဆက်တက်မှုယူရမယ်ဆိုတဲ့ကန့်သတ်ချက်ကိုဒီဇင်ဘာ၁ရက်နေ့ကစပြီးတော့မြန်မာအာဏာပိုင်တို့ကဖြေလျှော့ပေးလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမဝင်ခင်မှာတော့ကိုဗစ်ကာကွယ်ဆေးထိုးနှံပြီးကြောင်းတက်တေခံလက်မှဒါမှမဟုတ်မြန်မာနိုင်ငံကိုဆက်ရောက်ချိန်မတိုင်ခင်48နိုင်အတွင်းကိုဗစ်ကင်းစင်ကြောင်းဆေးစစ်ချက်ပြသရမှာဖြစ်ပါတယ်။ဒါပေမဲ့လည်းကဲဆယ်ရေးလေရင်ခီးနဲ့ဝင်ရောက်လာမဲ့သူတွေနဲ့နေဆက်ဝင်ထွက်အကိတ်တွေကနေဝင်ရောက်လာမဲ့ခီးတွေအတွက်တော့ရခင်တတ်မှတ်ချက်တွေအတိုင်းဆက်ပြီးတော့ဆောင်ရမယ်လို့လည်းဖော်ပြပါရယ်။နိုဝင်ဘာ29ရက်နေ့အထိဆိုရင်တော့မြန်မာနိုင်ငံတွင်ကိုဗစ်ရောဂါပိုးတွေ့ရှိသူစုစုပေါင်း9000ကျော်ရှိခဲ့ပြီးတော့သေဆုံးသူ2000နီးပါးရှိခဲ့တယ်လို့ကျန်းမာရေးဌာနထုတ်ပြန်တဲ့အစီအစဉ်တွေမှာဖော်ပြထားပါရယ်။
နန်းလောင်နဲ့ကိုဝင်းခမ်းမောင်တို့တင်ပြခဲ့တာပါရှင်အခုတစ်ဆက်ထဲမှာပဲတပတ်တွင်းထိတ်တဲရောက်နိုင်ငံကသတင်းတွေကိုလည်းတင်ပြပေးပါဦးမယ်တရုတ်နိုင်ငံမှာသမရရှိချင်းပင်နှုတ်ထွက်ဖို့အထိတောင်းဆိုတဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မှာကိုဗစ်ဆာယာကန့်သတ်မှုတွေကိုတချို့ဖြေလျှော့ပေးနေပါတယ်ကာတာမှာကျင်းပနေတဲ့အမျိုးသားကမ္ဘာဖလားဘောလုပွဲတွေမှာအမျိုးသမီးကွင်းလှည့်တိုင်းစီးကြတိုင်းတွေကို FIFA ကပထမဆုံးတာဝန်ပေးခဲ့ပါတယ်မအီတန်စင်နဲ့ကိုအောင်အောင်တို့စူးစီးတင်ပြထားပါရှင
်ယူကရိန်းနိုင်ငံအတွက်အရေးကြီးတဲ့အပူပေးစက်ရုံတွေ၊လျှက်စစ်ဓာတ်အားပေးစက်ရုံနဲ့ရေပေးဝေရေးဌာနတွေကိုရုရှားကသတင်းပတ်နယ်ချီပြင့်မှတ်ထားတိုက်ခိုက်နေချိန်မှာအနောက်နိုင်ငံတွေကယူကရိန်းပေါ်မှာအားပေးထောက်ခံမှုတွေမှေ့မိသွားမှာမဟုတ်ဘူးဆိုပြီးတော့မဲကင်ပြည်အောင်စုကနိုဝင်ဘာလ30ရက်နေ့မှာပြောပါသေးတယ်ရူမေးနီးယားနိုင်ငံမှာမြောက်တလန်အတိတ်စာချုပ်အဖွဲ့ NATO အစည်းအဝေးတက်ရောက်လာတဲ့အမေရိကန်နိုင်ငံသားဝန်ကြီးအက်ဒနီဘလင်ကင်ကလည်းယူကရိန်းကိုရုရှားတို့ကျူးကျော်ဆစ်ဆင်နေတာကိုးလာတဲ့ရောက်လာချိန်ကြံတန်းလာတဲ့ဆောင်းရာသီကာလတွေဝင်ရောက်လာချိန်မှာပဲရုရှားသမ္မတဖလာဒီမီယာပူတင်ကယူကရိန်းပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတယ်ဆိုပြီးတော့ NATO သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါသေးတယ်။ယူကရိန်းနိုင်ငံတဝန်လျှက်စစ်တပ်အားတွေအကြီးအကျယ်ပြတ်တောက်နေချိန်မှာလောင်စာစီစည်းတွေတချိန်ထိုးတက်နေတာပါဒီချိန်မှာပဲယူကရိန်းကိုထောက်ခံအားပေးတဲ့အနောက်နိုင်ငံတွေသွေးကွဲသွားအောင်ပူတင်ကကြိုးပမ်းနေတယ်ဆိုပြီးတော့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်ရုရှားရဲ့အဲ့ဒီနည်းပြူဟာတွေဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ဘူးလို့လည်းဝန်ကြီးဘလင်ကင်ကအသင်းစာရှင်းလင်းပွဲဒီမှာပြောသွားပါတယ်ဥရောပကော်မရှယ်ဥက္ကဋ္ဌအော်ဆလာဗန်ဒါလီယန်ကတော့ယူကရိန်းပေါ်မှာကျွလွန်တဲ့ရုရှားရဲ့ရာဇဝတ်မှုတွေကိုအရေးယူနိုင်အောင်အထူးတရားရုံးတစ်ခုဖွဲ့စည်းဖို့တိုက်တွန်းတောင်းဆိုခဲ့ပါတယ်ရုရှားကတော့ဒါဟာတရားဝင်မှုမရှိဘူးဆိုပြီးတော့ပယ်ချထားပါတယ် ကရသမခကအပိတ်ထောက်ခံတဲ့တရားရုံးကနေရုရှားရဲ့ကျူးကျော်မှုတွေကိုစုံစမ်းစစ်ဆေးရေးယူဖို့လေဥရောပကော်မရှင်ဥက္ကဋ္ဌအဆလာကအကြံပြုတင်ပြထားခဲ့တာပါ။တချိန်တည်းမှာပဲရုရှားဒူးဝင်ကြီးချုပ်ဒက်နစ်မတူရော့ဖ်အပါအဝင်အရာရှိကြီးတွေကိုမကြာသေးခင်တုန်းကစစ်တပ်ဖြန့်ကျက်မှုနဲ့ရာဇဝတ်သားတွေကိုစစ်သားစုဆောင်မှုအတွက်တန်းခတ်ပိတ်ဆို့မှု22ခုနဲ့အရေးယူဖို့ပြည်ထောင်နိုင်ငံကထုတ်ပြန်ထားပါတယ်။နေတိုးနိုင်ငံသားရေးဝင်ကြီးအစည်းအဝေးတက်ရောက်ခဲ့တဲ့အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ကရုရှားရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အမေရိကန်နဲ့နေတိုးတို့ကယူကရိန်းကိုကူညီပေးနေတာတွေကိုအဟန့်တားဖြစ်စေမှာမဟုတ်ဘူးဆိုပြီးတော့လည်းပြောဆိုသွားခဲ့ပါတယ်။
ကမ္ဘာမှာဒီမိုကရေစီစနစ်အားနည်းကျဆင်းလာနေတယ်လို့ဒီမိုကရက်တစ်နိုင်ငံပေါင်း34နိုင်ငံနဲ့စုပေါင်းဖွဲ့စည်းထားတဲ့နိုင်ငံတကာ IDR အဖွဲ့ကပြောပါရယ်ဒီမိုကရေစီနီးကျကျင်းပတဲ့ရွေးကောက်ပွဲတွေအပေါ်လူတွေရဲ့ယုံကြည်မှုတွေကျဆင်းလာတယ်လို့လွတ်လပ်စွာထုတ်ဖော်ခွင့်အပေါ်ကန့်သက်တားမြစ်ချက်တွေချမှတ်နေတာကိုလည်း IDR အဖွဲ့ကထောက်ပြသွားတာပါဒီမိုကရေစီအရေးအားပေးမြင့်တင်ဖို့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတဲ့နိုင်ငံတကာ IDR အဖွဲ့ရဲ့အဆိုအရကမ္ဘာတဝန်းဒီမိုကရေစီနိုင်ငံတစ်ဝက်လောက်မှာဒီမိုကရေစီစနစ်အားနည်းကျဆင်းလာနေတာပါရွေးကောက်ခံနိုင်ငံရေးသမားတွေမှလည်းယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်စစ်ဆင်နွှဲနေတာကြောင့်မမျှော်လင့်တဲ့စိန်ခေါ်ချက်တွေနဲ့ရင်ဆိုင်နေရပြီးကုန်စည်နှုန်းကြီးမြင့်လာတာကမ္ဘာစီးပွားပြက်ကက်ဆိုင်မဲ့အနေထားတွေမှာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေအရင်းနဲ့ပါရင်ဆိုင်နေရတယ်လို့လည်းပြောပါတယ်ဒီမိုကရေစီစနစ်တွေချိနဲ့လာစေမဲ့အစိတ်အသင့်အကျတဲတွေနဲ့ကမ္ဘာကြီးရင်ဆိုင်နေရတယ်လို့လည်းဆွီဒင်နိုင်ငံစတော့ခေါင်းမြို့အခြေစိုက် IDR အဖွဲ့ကပြောပါတယ်
ဟောင်ကောင်က Apple တင်စာတိုက်ပိုင်ရှင် Jimmy Lai အမှုကိုရုံးတင်စစ်ဆေးဖို့ဒီဇင်ဘာလ13ရက်နေ့ကိုရွှေ့ပြောင်းလိုက်ပါတယ်။ Mr. Lai ကိုအကျိုးဆောင်ပေးမယ့်ပြည်တင်ရှိနေတယောက်ကိုပိတ်ပင်ဖို့အစိုးရကကြိုးစားခဲ့ပြီးတဲ့နောက်ဟောင်ကောင်တရားရုံးတစ်ခုကအမှုစစ်ဆေးဖို့ရက်ရွှေ့ဆိုင်လိုက်တာပါ။နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတွေမှာပြည်ပနိုင်ငံကရှိနေတွေလိုက်ပါပြီးတော့ကြိုးစားပြုခွင့်ရှိမလားဆိုတာကိုဆုံးဖြတ်ဖို့တရုတ်အစိုးရကိုတောင်းဆိုထားပါတယ်။ Mr. Lai ကိုပြည်ပအခြေဆိုင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေနဲ့ဆက်သွယ်မှုနိုင်ငံတော်ကြီးညိုပြတ်အောင်လှုပ်ဆောင်မှုတွေနဲ့အာဏာပိုင်တွေကဆွဲချက်တင်ထားပါတယ်။ပြည်မှုထင်ရှားရဲ့ထောင်ဒဏ်တသက်ကျနိုင်တာပါ။အမျိုးသားလုံခြုံရေးဥပဒေအရဂျီမီလိုင်းရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားသလိုသူ့ရဲ့ Apple သတင်းစာတိုက်ကို2021ခုနှစ်မှာအစိုးရကပိတ်သိမ်းခိုင်းခဲ့ပါတယ
်။ COVID တိုင်းမြစ်ချက်တွေကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့တရုတ်နိုင်ငံမှာစီးမင်းတချို့ကိုဖြည့်လျှော့ပေးလာပါတယ်။ကြောပြန် COVID ကူးစက်မှုနှုန်နှေးစဉ်စကြေတင်မြင့်တက်နေတဲ့ကြားကဒီဇင်ဘာ1ရက်နေ့မှာတော့စီးပွားရေးလုပ်ငန်းတချို့ဖွင့်ခွင့်ပြုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြို့တော်ပေကျင်းအပါအဝင်မြို့ကြီးတော်တော်များများမှာ COVID တားမြစ်ချက်တွေနဲ့ပတ်သက်လို့လူတွေမချေမနှက်ဆန္ဒပြခဲ့ကြပါတယ်။အခုဆန္ဒပြပွဲတွေကသမရရှိချင်းပင်အာဏာရလာပြီးတဲ့နောက်အကြီးမားဆုံးဆန္ဒပြပွဲတွေလည်းဖြစ်ပါတယ်။သမရရှိချင်းပင်ရာထူးကနှုတ်ထွက်ဖို့ဆန္ဒပြသူတွေတောင်းဆိုခဲ့ကြတယ်လို့ပြီးခဲ့တဲ့အင်္ဂါနေ့နိုဝင်ဘာ19ရက်နေ့ကလည်းကွမ်ဂျိုးမြို့မှာဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားရုံးရင်းဆန်ခတ်ဖြစ်ခဲ့ပါတယ်။ကွမ်ဂျိုးမြို့ဆန္ဒပြပွဲတွေပြီး24နာရီမပြည့်ခင်မှာပဲအနည်းဆုံးခရိုင်9ခုတဲ့မင်းယာယီပိတ်ဆို့မှုတွေကိုရုတ်သိမ်းလိုက်တယ်လို့အာဏာပိုင်တွေကပြောပါတယ်။ပြည်ချင်းမြို့တချို့နေရာတွေမှာတော့ရောဂါလက္ခဏာသိပ်မပြင်းထန်တဲ့သူတွေကိုအိမ်တွေမှာပဲတီးခြားခွဲနေထိုင်ဖို့စီမင်းအသစ်တွေထုတ်ပြန်ခွင့်ပြုထားတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်။တချို့ခရိုင်တွေမှာတော့ကိုဗစ်တားမြစ်ချက်အသစ်တွေနဲ့ပတ်သက်လို့အွန်လိုင်းစစ်တမ်းတွေလုပ်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က Monkey Pox မြောက်ကျောက်ရောဂါကို Mpox လို့နာမည်ပြောင်းလဲသတ်မှတ်လိုက်ပါတယ်။ဆယ်စုနှစ်တွေကြာအသုံးပြုနေခဲ့တဲ့အဲ့ဒီ Monkey Pox ရောဂါအမည်သတ်မှတ်ချက်ကခွဲခြားဆက်ဆံမှုနဲ့လူမျိုးရေးခွဲခြားမှုကိုအတိတ်ပဲဖွင့်ဆိုနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေကြောင့်အခုလိုနာမည်ပြောင်းသတ်မှတ်လိုက်တာဖြစ်ပါတယ်။အခုလိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကရောဂါနာမည်ပြောင်းလဲသတ်မှတ်တာဒါကပထမဆုံးအကြိမ်ဖြစ်ပါတယ်။မူလနာမည်အဟောင်းမန်ကီပေါ့စ်တဖြည်းဖြည်းအသုံးနှဲသွားဖို့ရည်ရွယ်ပြီးတော့အစပိုင်းမှာတော့ဒီယောဂနာမည်ကိုနှစ်မျိုးလုံးသုံးဆွဲခေါ်ဖို့ဥမာဖြစ်ပေမဲ့လေမြောက်ကျောက်ယောဂအတွက်ဦးစားပေးနာမည်တဲ့ Mpox လို့သတ်မှတ်ထားတဲ့အကြောင်း WHO ကနိုဝင်ဘာလ28ရက်နေ့မှာပြောပါရီးပြီးခဲ့တဲ့မေလနှောင်းပိုင်းအာဖရိကအလယ်ပိုင်းနဲ့အနောက်ပိုင်းမှာမြောက်ကျောက်ယောဂကူးစက်ပြန့်ပွားလာတာဖြစ်ပါတယ်အရင်ကမြောက်ကျောက်ယောဂဖြစ်ပွားခဲ့တာမရှိတဲ့နိုင်ငံတွေမှာတော့လက်ရှိဒီယောဂနဲ့ဆက်နွယ်တဲ့ယောဂဖြစ်ပွားသူ 8,000 ကျော်ရှိနေတာပါ
ဟာရီကိန်းအီယန်အပါဝင်တခြားပြင်းထန်တဲ့ရာသီဥတုသဘာဝဘေးဒဏ်တွေကြောင့်2022ခုနှစ်တည်းပျက်စီးဆုံးရှုံးမှုခန့်မှန်းခြေဒေါ်လာ115ဘီလီယံရှိတယ်လို့အာမဂန်ကုမ္ပဏီ Swiss Re ကခန့်မှန်းတဲ့အကြောင်းထုတ်ပြန်ပါတယ် ဒီနေ့ထဲဟာရီကိန်းမိုနဲ့အီယန်တစ်ခုရဲ့ကြောင့်ဆုံးရှုံးမှုဒေါ်လာ35ကျပ်ကနေ65ကျပ်ရှိပြီးဒုတိယနှစ်ဇက်တိုက်ဆုံးရှုံးမှုဒေါ်လာ100ဘီလီယံအထိရှိတယ်လို့ Swiss Free အာမဂန်ကုမ္ပဏီကပြောပါရယ်2005ခုနှစ်ကတိုက်ခိုက်ခဲ့တဲ့ဟာရီကိန်းကက်ထရီနာပြီးရင်ဟာရီကိန်းမိုနဲ့အီယန်ကဒုတိယကုန်ကျစရိတ်အများဆုံးဆုံးရှုံးမှုဖြစ်တယ်လို့ဇူရစ်အခြေစိုက်ဒီအာမဂန်ကုမ္ပဏီကခန့်မှန်းပါရယ်ဒါ့အပြင်ဥရောပဆောင်းရာသီမုန်တိုင်းတွေ ဩစတြေးလျနဲ့တောင်အာဖရိကရေလွှမ်းမှုတွေပြင်သစ်နဲ့အမေရိကန်မှာဖြစ်ပွားတဲ့မိုးသီးမုန်တိုင်းတွေကြောင့်ဒီနှစ်ထဲသဘာဝဘေးရန်ကြောင့်ဆုံးရှုံးမှုဒေါ်လာ130ဘီလီယံလောက်ရှိတယ်လို့ကုမ္ပဏီထုတ်ပြန်ချက်မှာဖော်ပြပါရယ်မြို့ပြဖွံ့ဖြိုးတိုးတက်မှုလုပ်ငန်းတွေငွေကြေးဖောင်းပွားမှုနဲ့ရာသီဥတုပြောင်းလဲမှုတွေဟာလွန်ခဲ့တဲ့ရာသီဥတုဖောက်ပြန်မှုတွေဖြစ်ပေါ်စေတဲ့အဓိ nipang 30 lauk ka hurricane Andrew jaw dollar billion 20 so shu mu phit sin naw pai pi ga de 6 ne atwin ma we alaru hurricane 9 chain lauk phit paw ga de lo le tu ga pyo wa de ye chi da ne mo di mou nai nwe lo dutiya dabawa bn nwe jaw so shu mu ga dollar 50 billion jaw shi de lo le swiss free company thauk pyan che ma phaw pya wa de khmyar
အမျိုးသားတွေကြီးကနဲ့ကမ္ဘာဖလားဘောလုံးမဲ့တမိုင်းမှာပထမဆုံးအကြိမ်ဖြစ်အမျိုးသမီးကွင်းနယ်ဒိုင်းလူကြီးခံထားပါသည်ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲဒီဇင်ဘာလတရနေ့ဂျာမနီနဲ့ကော့စတာရီကာပွဲမှာပထမဆုံးတော့အမျိုးသမီးကွင်းနယ်ဒိုင်းလူကြီးအဖြစ်ပြင်သစ်နိုင်ငံကစတက်ဖနီဟာပတ်ကတာဝန်ယူခဲ့ပါသည် စတက်ဖနီဟာပတ်အပြင်သူ့ကိုကူညီမဲ့စီးကျက်ဒိုင်းတွေအဖြစ်တခြားအမျိုးသမီးဒိုင်းနှစ်ယောက်ကိုဖီဖာကရွေးချယ်ထားတာကြောင့်အမျိုးသားကမ္ဘာဖလားပွဲကိုပထမဆုံးအကြိမ်အမျိုးသမီးဒိုင်းလူကြီးတွေကကြီးကြပ်တောင်းပါလေဖြစ်ပါသည်စီးကျက်ဒိုင်းတွေကတော့ဘရာဇီးနိုင်ငံကနယူဇာဘတ်နဲ့မက္ကဆီကိုနိုင်ငံကကယ်ရန်ဒီးယက်မဒီနာတို့ဖြစ်ကြပါသည်ဒါပြင်အမေရိကန်ပြည်အောင်စုကတော့လူကြုံမော်ဖန်
ဲ့သတင်းတွေဆောင်းပါးတွေအပတ်စဉ်အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဒီထုတ်လွှင့်နေချိန်တိုက်ရိုက်ကြည့်ရှုနားဆင်နိုင်သလိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ် VOA ရဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းလည်းဆိုရင်တော့ burmese@voanews.com စီကို email နဲ့ပေးပို့လို့ရပါတယ်ရှင်အခုဒီဒီဇင်ဘာလ3ရက်စနေနေ့ညပိုင်းအတွက်နောက်ဆုံးရထိပ်တန်းသတင်းတွေကိုကိုဝင်းမင်းကတလှည့်အကြေညာပေးပါဦးမယ်ရှင်
ရုရှားအနေနဲ့ယူကရိန်းဒေါနက်စ်မြို့တစ်ခုကိုဝိုင်းဖို့ပြင်နေပုံရချိန်မှာယူကရိန်းဘက်ကတော့ပြန်သိမ်းထားတဲ့ခါဆန်မြို့အဝင်ကိုယာယီဖြေလျှော့ပေးလိုက်ပါတယ်။ရုရှားအနေနဲ့ယူကရိန်းရှေ့ပိုင်းဒေါနက်စ်အိုဘလတ်ဒေသကဘတ်မွန်းမြို့ကိုဝိုင်းထားဖို့အစီအစဉ်ဆွဲနေပုံရှိရတယ်။အခုလိုသိမ်းနိုင်ရင်တော့စစ်ရေးအကျိုးမရှိဘဲနိုင်ငံရေးအပြသာဖြစ်မယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကဒီနေ့ပြောလိုက်တာပါ။အခုလိုချိန်မှာယူကရိန်းဘက်ကတော့နိုင်ငံတောင်ပိုင်းမှာရုရှားလက်ကပြန်သိမ်းထားတဲ့ခါဆန်မြို့တွေကိုရုရှားထိန်းထားတဲ့ဘက်ကမြို့ကိုဖျက်ဆီးဝင်မှုတွေအတွက်ဒီနေ့ကနေတနင်္လာနေ့ထိစခွင့်ပြုလိုက်ပါပြီခင်ဗျာရုရှားစီးပွားရေးကိုပို့ပြီးအထည်နာအောင်ရုရှားရင်းနှီးစင်းတစ်စီကိုဒေါ်လာ30ထက်ပို့ပြီးပေးမယ်တင်ပြလို့ယူကရိန်းသမ္မတရဲ့အကြီးတန်းချန်ပေကပြောလိုက်ပါတယ်ရုရှားရဲ့ရင်းနှီးစင်းတစ်စီကိုဒေါ်လာ60ထက်မပို့ဘဲသတ်မှတ်ဝယ်ယူသွားဖို့ကမ္ဘာစစ်မှုရေးအကြီးကြီး G7 နိုင်ငံတွေနဲ့ဩစတြေးလျနိုင်ငံတို့ကမနစ်ကသဘောတူကြနဲ့ပတ်သက်ပြီးတော့ဒီထက်ရှော့ချသတ်မှတ်တင်တယ်လို့ယူကရိန်းဘက်ကဒီနေ့ပြောလိုက်တာပါခင်ဗျာတရုတ်ကိုဗစ်ထိန်းချုပ်မှုပြင်းထန်လွန်းနေပေါ်ဆန္ဒပြပွဲတွေဖြစ်လာပြီးဘီဂျင်းမြို့တော်မှာပါနောက်ထပ်ဖြေလျှော့မှုတွေစလုပ်နေပါတယ်။ဘီဂျင်းအပြင်ဟောင်ကောင်နဲ့ချိတ်ဆက်ပေးတဲ့နိုင်ငံရှိတောင်ပိုင်းကရှန်ဆန်းမြို့ကြီးမှာလည်းခီးသွားတွေနဲ့တွေအနေနဲ့ကိုဗစ် -19 ကင်းစင်ကြောင်ဆစ်ဆစ်လက်မှတ်ပြရတာကိုဖြေလျှော့ပေးလိုက်ပြီးလို့တရုတ်ရာရှိတွေကဒီနေ့ကြေညာလိုက်တာပါခင်ဗျာ။ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားရှုံးထွက်အဆင့်ဒီနေ့ပထမဝဲဆက်ကစားနေရမှာတော့နယ်သာလင်တင်းကအမေရိကန်ကိုတကူကူမရှိနဲ့အခုချိန်ထိအသာစီရနေပါတယ်။နောက်ပွဲမှာတော့အာဂျင်တီးနားနဲ့ဩစတြေးလျသင်းတို့ဆက်ကစားကြမှာပါ။အမျိုးသမီးတွေပေါ်အကြမ်းဖက်မှုပပျောက်ရေးအမေရိကန်နိုင်ငံရောက်မြန်မာတွေဒီနေ့ဆန္ဒပြဖို့ရှိပါတယ်။ဝါရှင်တန်မြို့တော်မှာရှိတဲ့မြန်မာစစ်တပ်ရုံးနဲ့အမေရိကန်အင်ဂျီနီယာရှေ့တွေမှာအမေရိကန်တပ်ဖွဲ့ကအမျိုးသမီးရေးနဲ့မြန်မာရေးလှုပ်ရှားသူတွေစုဝေးပြီးမြန်မာစစ်တပ်ရဲ့အမျိုးသမီးနဲ့ကလင်းငယ်တွေပေါ်အကြမ်းဖက်မှုတွေဆုံးသက်ရေးဆန္ဒပြတောင်းဆိုကြဖို့ရှိတာပါခင်ဗျာ။
VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ3ရက်စနေနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုညအတွက်အစီအစဉ်ထုတ်လို့ရမှုက9ရက်နိုင်ဖြစ်ပါတယ်။ရုပ်သံပိုင်းအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ TN Wang တို့ဖြစ်ကြပါတယ်ရှင်။ VOA မြန်မာပိုင်းရဲ့နောက်ဖက်တနည်းနည်းမနေ့အစီအစဉ်တွေကြရင်တော့လိုင်းတို3248 kHz 9335 9383 9653 9353တို့ကနေထုတ်လွှင့်ပေးမှာပါ။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဒေါက်တာရှင်နေအားလုံးဘေးရန်ကင်းရှင်းပြီးတော့အေးချမ်းငြိမ်းချမ်းကြပါစေရှင်။ကျွန်မစုမြတ်မမကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.